Welcome to the Voice of America in Burmese.
Mingla mena kimashi. Washington Bureau of VOA American တန်ကနေ2019ခုနှစ်မတ်လ22ရက်ကြာသပတေးနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 40 48တို့ကနေတိုက်ရိုက်ထုံးလွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပ
ါ။ကျွန်တော်ကျော်စန်းသာပါ။အိုက်တိုင်းဆိုက်ကလုန်းကြောင့်လူပေါင်းရာနဲ့ချီသေဆုံးခဲ့ရတဲ့မိုဇမ်ဘစ်နိုင်ငံမှာဝန်ထမ်းကြောင့်အထိမ်းအမှတ်3ရက်ဆက်တံလိုက်ပါတယ်။အမေရိကန်ကျောထောင်နှုတ်ခံပြူတပ်ဖွဲ့တွေဟာဆီးရီးယားမြောက်ပိုင်း IS တောင်စုစခန်းကိုစတင်ဝင်ရောက်သွားကြပါပြီ။အာဖဂန်နစ္စတန်နိုင်ငံသမ္မတရွေးကောက်ပွဲကိုဒုတိယအကြိမ်ထပ်မံရွှေ့ဆန်းလိုက်ပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ပြောပြမှာဖြစ်ပါတယ်ခင
်။ကောင်းပါပြီရှင်။ဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပနေတဲ့လူ့ခွင့်ရေးကောင်စီညီလာခံမှာမြန်မာနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေနဲ့ပတ်သက်လို့လူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကဗားရီအစီရင်ခံတင်ပြသွားပါတယ
်။ Excellencies.A report on the situation of human rights of Rohingya people in Rakhine State, A/HRC/40/37.
ဒါကတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာ Rohingya အကျက်တဲပြဿနာကိုမြန်မာအစိုးရဘက်ကလုံလုံလောက်လောက်ဖြေရှင်းနိုင်ခြင်းမရှိသေးတာနဲ့ပတ်သက်လို့ကုလသမဂ္ဂမဟာမင်းကြီး Michelle Bachelet ကထောက်ပြဝေဖန်သွားတာတွေကိုနောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။အဲဒီနောက်ရှမ်းပြည်နယ်အပါအဝင်စစ်တိုင်းဒေသကြီး၅ခုမှာလေးလကြာအပြစ်ခတ်ရက်စဲထားပေမဲ့လို့မြန်မာတပ်မတော်ကကြေညာခဲ့ပေမဲ့ဒီရှမ်းပြည်မြောက်ပိုင်းတက်ရှိရာနယ်မြေမှာတော့တိုက်ပွဲတွေဆက်ပြီးဖြစ်နေတဲ့အပေါ်မှာသုံးသက်ချက်တွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဥကြော်စန္ဒာနဲ့ဒေါက်ခင်မျိုးသက်တို့ကပြောပြမှာပါရှင
်။တောင်အာဖရိကတိုက်မှာဆယ်စုနှစ်များစွာအတွင်းအပြင်းထန်ဆုံးဖြစ်ပြီးလူပေါင်းရာနဲ့ချီသေဆုံးခဲ့ရတဲ့မုန်တိုင်းတိုက်ခတ်ခဲ့ပြီးတဲ့နောက်မိုဇမ်ဘစ်နိုင်ငံမှာဝန်ထမ်းကြောင့်အထိမ်းအမှတ်300ကိုလူနေရဆက်တင်လိုက်ပါတယ်။ Idai Cyclone ဟာတနာယီကီလိုမီတာ190ဒါမှမဟုတ်မိုင်105မိုင်နှုန်းနဲ့မိုဇမ်ဘစ်နိုင်ငံဘေရာစကန်ကိုကြာသပတေးနေ့ကဝင်ရောက်ခဲ့ပြီးတဲ့နောက်ကွန်တွင်းပိုင်းဇင်ဘာဝေနဲ့မာလာဝီနိုင်ငံတို့စီဆက်လက်တိုက်ခတ်သွားတာဖြစ်ပါတယ်။ကြာသပတေးနေ့မှာမိုးသီးထန်စွာရွာသွန်းဦးမယ်လို့ခန့်မှန်းထားပြီးရေကြီးမှုမြင့်တက်လာနေစေဖြစ်ပါတယ်။အကူအညီတွေအပူတပြင်းလိုအပ်နေတဲ့အသက်ရှင်ကျန်တဲ့သူတွေအတွက်အရေးပေါ်ပစ္စည်းတွေကိုထောက်ပံ့ရေးအဖွဲ့တွေကကြိုးစားပေးပို့နေရပါတယ်။မိုဇမ်ဘစ်သမ္မတဖိလစ်ညာစီကသေဆုံးသူ1000ကျော်ရှိမယ်လို့တင်းနှံ့လာနေရခန့်မှန်းပြောကြားခဲ့ပြီးဗုဒ္ဓဦးနဲ့မှာတော့မိုဇမ်ဘစ်ဇင်ဘာဝေနဲ့မာလာဝီတို့မှာစုစုပေါင်းသေဆုံးသူ300ကျော်ရှိပြီလို့အတည်ပြုနိုင်ခဲ့ပါပြီ။ကုလသမဂ္ဂစစ်နိုင်ခါအစီအစဉ်ကလူ6သိန်းအတွက်လုံလောက်တဲ့ထောက်ပံ့ရေးပစ္စည်းတွေကိုပေးပို့ခဲ့ပြီးကုလသမဂ္ဂအရေးပေါ်ရန်ပုံငွေကဒေါ်လာ30ခွင့်ပြုထားတယ်လို့လည်းဆိုပါတယ်
။စီးရီးယားနိုင်ငံအရှေ့မြောက်ပိုင်းက IS လက်ကျန်တွေခြေကုပ်ယူထားတဲ့ Backhat တဝိုင်းမှာ IS တိုက်ခိုက်ရေးသမားတွေမြင်းမြုပ်မိုင်းတွေနဲ့ထောင်ချောက်ဆင်ထားတဲ့ဖောက်ခွဲပစ္စည်းတွေကိုအမေရိကန်တွေအကူအညီပေးနေတဲ့တပ်တွေကစတင်ရှာဖွေနေပါပြီ။ Syrian Democratic တပ်ဦး SDF က Backhat ကိုသိမ်းပိုက်ခဲ့တာဟာ IS တွေ့ကြောက်အဖွဲ့ကိုတိတိတသားချေမှုန်းနိုင်ခဲ့တာဖြစ်ကြောင်းစစ်ဖက်အရာရှိတွေကပြောကြားခဲ့ပြီးနောက်ကျက်ဖြစ်တဲ့ဗိုလ်တပ်ဦးနေမှာပဲအဆောက်အဦအပြက်တွေပျက်စီးနေတဲ့ရွက်ပြင်တဲတွေနဲ့ပြည့်နေတဲ့အဲ့ဒီဒေသတဝိုက်လိုင်းလံရှာဖွေမှုတွေလုပ်ခဲ့တာဖြစ်ပါတယ်။ IS တွေခိုင်ခိုင်မာမာခြေကုပ်ယူထားတဲ့နောက်ဆုံးလက်ချက်နေရာကိုအင်ကာနီကဝင်ရောက်သိမ်းပိုက်ခဲ့တဲ့နောက်ဒဏ်ရနေတဲ့ရာနဲ့ချီတဲ့ IS တိုက်ခိုက်ရေးသမားတွေအပါအဝင်လူပေါင်းတရက်တထောင်ကနေ1500ကျော်လောက်ထိလက်နက်ချခဲ့ကြတယ်လို့ SDF အရာရှိတွေကပြောပါတယ်။ဒါပေမဲ့လည်းအရင် IS တွေထိန်းချုပ်ထားတဲ့ဒေသတွေတိုက်ခိုက်ရေးသမားတွေတူးထားတဲ့ရှုပ်ထွေးလာတဲ့ကရုတ်ချင်းတွေလိုင်းကူတွေတူးမြောင်းနေရှိနေပြီးဒီထဲမှာပုံခုနေသည့်ဘဏ္ဍာရှိမယ်ဆိုတော့မသိနိုင်တဲ့အတွက်စိုးရိမ်မှုတွေလည်းတိုးလာနေတာပါ။တချို့လိုင်းကောင်းတွေက2ကီလိုမီတာလောက်ထိရှည်တယ်လို့တာဝန်ခံအရာရှိတွေကပြောပါတယ်
။ Israel ရွေးကောက်ပွဲကျင်းပဖို့ရက်သက်တနှစ်ပတ်လိုမှာလက်ရှိ Israel ဝန်ကြီးချုပ် Benjamin Netanyahu ကို American သမ္မတ Donald Trump ကအင်ဂျူရောမှာလက်ခံတွေ့ဆုံပြီးညစာတည်ခင်းအခမ်းအနဖို့ဆင်ပါတယ်။ဣသရေလကပွဲစိတ်နိကလန်နေချိန်မှာသမ္မတဒေါ်နယ်ထရမ့်ကဝန်ကြီးချုပ်နေတန်ယာဟုကိုဒီလိုတွစ်ဆုံဖို့ဆုံးဖြတ်လိုက်တာဟာရွေးကောက်ပွဲမှာနေတန်ယာဟုအရေးသာအောင်အလေးတင်ပေးလိုက်သလိုဖြစ်မယ်လို့သုံးသပ်သူတွေကဆိုနေကြပါတယ်။အခုအချိန်မှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာဣသရေလပြည်သူတွေရဲ့လေးစားအကူအညီကိုအများအပြားရရှိနေခြင်းဖြစ်ပါတယ်။2015ဣသရေလရွေးကောက်ပွဲမတိုင်ခင်တုန်းကတော့ဝန်ကြီးချုပ်နေတန်ယာဟုကိုမတွစ်ဆုံဘူးလို့ထူးစင်ကအမေရိကန်သမ္မတဘရက်အိုဘားမားကညှင်းဆန်ခဲ့တာဖြစ်ပါတယ်။အခုတကြိမ်မှာတော့ဣသရေလဝန်ကြီးချုပ်ကအမေရိကမှာနှစ်ရက်ကြာနေထိုင်ပြီးတနင်္လာနေ့မှာသမ္မတထရမ့်ကအလို့သဘောဆွေးနွေးမယ်လို့အင်ဖြူရောပြောခွင့်ရဆာရာဆန်ဒါစ်ကဆိုပါတယ်။မစ္စတာနေတန်ယာဟုဟာ AIPAC ခေါ် American Israel လူထုရေးရာကော်မတီနှစ်ပတ်လည်ညီလာခံအတွက်နောက်ပတ်ကျရင်ဝါရှင်တန်မြို့တော်ကိုလည်းောက်မှာဖြစ်ပါတယ်။လက်ရှိဝန်ကြီးချုပ်နေတန်ညာဦးဟာအဂရီလိုက်စားမှုစွဲချက်တွေရင်ဆိုင်နေရတဲ့အတွက်လည်း April 9ရက်ရွေးကောက်ပွဲကျရင်ပြန်လည်အရွေးခံရဖို့အကြိမ်နဲ့ရှင်ပြန်ရဖို့ဆင်နေပါတယ်
။ Iraq American စစ်အခြေစိုက်စခန်းကို2009ခုနှစ်မှာဝင်းစယောက်စီးနင်းစင်ကဦးဆောင်ခဲ့တဲ့ Hezbollah တပ်ဦးတမှုဖြစ်တဲ့အလီမူဆာဒိုက်တာကအခုစီးရီးယားကနေအစ္စရေးကိုတိုက်ခိုက်ဖို့အတွက်လျှို့ဝှက်တပ်ဖွဲ့ကိုထူထောင်နေတယ်လို့အစ္စရေးထောက်လှမ်းရေးအစိုးရခန်းစားကဆိုပါတယ်။ဒီအစိုးရခန်းစားကိုအမေရိကန်နိုင်ငံချဲဝန်ကြီးမိုက်ပွန်ပီယိုအစ္စရေးပါဝင်ကူဝိတ်နဲ့လေဗနွန်ကိုသွားဖို့လုပ်နေချိန်မှာထုတ်ပြန်ခဲ့တာဖြစ်ပြီးဝန်ကြီးပွန်ပီယိုဟာသူ့ရဲ့ခီးစဉ်အတွင်းအီရန်နဲ့ Hezbollah တို့ရဲ့ချိန်ချောက်မှုအပါဝင်ဆွေးနွေးမှုတွေပြုလုပ်မှာဖြစ်ပါတယ်။အလီမူဆာဒိုက်တာရဲ့အခုလိုလှုပ်ဆောင်မှုကလည်းအစ္စရေးနဲ့ကြဲကြဲပြန့်ပြန့်ထိတိုက်တွစ်ဆုံမှုတွေဖြစ်လာနိုင်ပြီးလေဗနွန်နဲ့လည်းနောက်ထပ်ပြဿနာဖြစ်လာနိုင်တာပါ။လေဗနွန်ဟာအစ္စရေးမြောက်ပိုင်းမှာရှိပြီးဂိုလန်ကုန်းမြင့်ကအရှေ့မြောက်ဘက်မှာရှိနေတာဖြစ်ပါတယ်။ Hezbollah တွေဟာသူ့ရဲ့အခြေခံအဆောက်အုံကိုအသုံးပြုပြီးစီးရီးယားပိုင်းနဲ့ကနေတိုက်ခိုက်မှုတွေလှုပ်လာနိုင်ပြီးဒါဟာလက်ဘနွန်ကိုအစ္စရေးလက်တုံပြန်မှုတွေဖြစ်လာနိုင်တယ်လို့တယ်အဗစ်ကအမျိုးသားလုံခြုံရေးလေ့လာမှုများဆိုင်ရာဌာနကယိုရမ်ဖတ်ဆွိုက်ဇာကပြောပါတယ်။နိုင်ငံနယ်ဆက်တွေမှာကြီးမားတဲ့အပျက်စီးတွေရှိအောင်အစ္စရေးနဲ့လက်ဘနွန်နှစ်နိုင်ငံစလုံးဘက်ကလှုပ်ဆောင်နိုင်စွမ်းတွေရှိနေတာဖြစ်ပါတယ်။
ယူရီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6753ညဒုတိယနာရီဘက်မှာလိုင်းလမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျ။ဟောရှိတမ်းမြို့တော်ကယူရီသတင်းတွေကိုသရရှိများနားဆင်ကြရတာဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေအပေါ်ကြီးမားပြင်းထန်တဲ့လူခွင့်ချိုးဖောက်မှုတွေကိုမြန်မာစစ်တပ်ကကျူးလွန်ခဲ့တဲ့ဆိုရဲဆွဆွဲချက်တွေအတွက်မြန်မာစစ်အရာရှိတွေကိုစုံစမ်းစစ်ဆေးအရေးယူဖို့မြန်မာအစိုးရဘက်ကပြက်ကွက်နေစေဖြစ်တဲ့အကြောင်းလူခွင့်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမီရှယ်ဘက်ရှလက်ကဗုဒ္ဓဟူးနေ့ကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံအနေနဲ့စုံစမ်းစစ်ဆေးကော်မရှင်စစ်ခုဖွဲ့စည်းထားပြီးနယ်မြေရှင်းလင်းတိုက်ခတ်မှုတွေအတွက်လူမျိုးရေးတပ်ဖွဲ့တွေမှအပြစ်မရှိကြောင်းထုတ်ဖော်ပြောဆိုခဲ့တယ်။ပြည်မှုကျူးလွန်သူတွေကိုပြစ်ဒဏ်ကနေကင်းလွတ်ခွင့်ပေးထားတယ်လို့လည်းမဟာမင်းကြီးကဆိုပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပနေတဲ့အကြိမ်40မြောက်လူခွင့်ရေးကောင်စီညီလာခံမှာမြန်မာပြည်အဝင်နိုင်ငံပေါင်း9နိုင်ငံရဲ့လူခွင့်ရေးအခြေအနေတွေပတ်သက်တဲ့လူခွင့်ရေးဆိုင်ရာကုလမဟာမင်းကြီးရဲ့အစီရင်ခံစာကိုမလ20ရက်နေ့ဗုဒ္ဓဟူးနေ့ကမစ်ရှယ်ဘက်ရှလက်ကိုရင်တင်ပြခဲ့တာပါမြန်မာနိုင်ငံအခြေအနေကိုတင်ပြရမှာရခိုင်ပြည်နယ်မြောက်ပိုင်းရိုဟင်ဂျာအကြမ်းတဲကိုမြန်မာအစိုးရကဖြည့်ရှင်းဆောင်ရွက်ခြင်းမရှိသလိုသူ့ရုံးအပါအဝင်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအခွင့်အရေးအထူးကိုယ်စားလှယ်ပူးပေါင်းဆောင်ရွက်ဖို့ပြက်ကွက်ခဲ့ကြောင်းလည်းသူကပြောကြားသွားပါတယ်မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အခေါ်ကိုအသီးမှမပြုပါဘူးလူခွင့်ရေးဆိုင်ရာမဟာမင်းယုံအနေနဲ့ကုလသမဂ္ဂအခွင့်အရေးဆိုင်ရာလုံထုံလုံကြီးများနဲ့အညီမြန်မာအစိုးရနဲ့ပူးပေါင်းဆောင်ရွက်ခဲ့တယ်လို့လည်းသူကဆိုပါတယ်ဒီကြောင့်သိစိတ်ကိုနောက်ပိုင်းမှာနားဆင်ကြဖို့ရှိပါတယ
်မြန်မာနိုင်ငံတွင်သာသနာပြုလုပ်ငန်းလုပ်ရင်းအသက်ခံခဲ့ရတဲ့အီတလီသာသနာပြုယဟန်တော်တစ်ပါးနဲ့ရိုမန်ကက်သလစ်ဂိုင်းအုပ်ခုနှစ်ပါးတို့ကိုပိုဟန်မင်းကြီးဖရန်စစ်ကအာဇာနည်တွေဖြစ်နေအသိအမှတ်ပြုလိုက်ပါတယ်သူတို့တဲကတူဟာကွန်မြူနစ်တွေလက်ထံမှာတည်ဆုံးခဲ့ရတာဖြစ်ပြီးပိုယဟမင်းကြီးဆက်ထမမြောက်ဂျွန်ပေါ်ကဂါဒီနိုယဟန်အမတ်ဖြစ်တဲ့တိတ်တဆိတ်အသိအမှတ်ပြုထားခဲ့သူဖြစ်ပါတယ်။ဂျန်ချာဝူကိုပိုယဟမင်းကြီးဖရန်စစ်ကသူတော်စင်ဖြစ်တဲ့မတ်လ19ရက်နေ့မှာတိုးမြင့်သတ်မှတ်ပေးလိုက်တာဖြစ်ပါတယ်။သူတို့ထဲမှာ Father Alfredo Cremon Nasi ဟာမြန်မာနိုင်ငံတောတောင်ထူထပ်တဲ့ဒေသမှာအခက်အခဲတွေနဲ့စစ်ပွဲတွေကြားနှစ်ပေါင်း30ကျော်သာသနာပြုလုပ်ငန်းကိုလှုပ်ဆောင်ခဲ့သူလည်းဖြစ်ပါတယ်။သူဟာတထောင်နှစ်ခုနှစ်မှာမွေးဖွားခဲ့သူဖြစ်ပြီးဝေးလံခေါင်ပြားဒေတာကကျင်းတိုင်းရင်းသားတွေရှိကိုလှေနဲ့ပါတောရောက်ပြီးတာဝန်ထမ်းဆောင်ခဲ့သူလည်းဖြစ်ပါတယ်ဒုတိယကမ္ဘာစစ်တွင်ဂျပန်တွေဝင်ခဲ့ချိန်မှာလည်းမြန်မာနိုင်ငံကနေထွက်မပြေးဘဲနဲ့ဆက်လက်တာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ
်အာဖဂန်နစ္စတန်နိုင်ငံသမ္မတရွေးကောက်ပွဲကိုဒုတိယကြိမ်ရွှေဆိုင်းလိုက်ပြီးစက်တင်ဘာ28ရက်မှာကျင်းပမယ်လို့အာဖဂန်အရာရှိတွေကပြောပါတယ်အာဖဂန်နစ္စတန်နိုင်ငံနယ်34ခုအတွက်ဒေသန္တရရွေးကောက်ပွဲတွေကိုလည်းအဲ့ဒီနေ့မှပဲတပြိုင်တည်းကျင်းပမယ်လို့ဆိုပါရယ်ရွေးကောက်ပွဲဥပဒေကိုမကြသေးမီကပြင်ဆင်ခဲ့တာတွေရွေးကောက်ပွဲဆိုင်ရာတခြားပြဿနာတွေစင်ခေါ်မှုတွေရှိနေတဲ့အတွက်အခုလိုနောက်ဆုတ်ရတာဖြစ်တယ်လို့ IEC ခေါ်လွတ်လပ်သောရွေးကောက်ပွဲကော်မရှင်ကပြောပါရယ်ပြီးခဲ့တဲ့အောက်တိုဘာလကပါလီမန်ရွေးကောက်ပွဲမှာပြဿနာတွေဖြစ်ခဲ့ပြီးတဲ့နောက်ရွေးကောက်ပွဲကော်မရှင်ဟာတရားမျှတတဲ့ရွေးကောက်ပွဲကျင်းပပြင်နိုင်ပါမလားဆိုတာသံသယရှိစရာတွေဖြစ်လာတဲ့အတွက် သမနာယူကောက်ပွဲအတွက်မူလသတ်မှတ်ထားခဲ့တဲ့ April 20ရက်နေ့ကနေ July 20ရက်နေ့ကိုချွေးဆိုင်ခဲ့ရပြီးအခုတခါ September 28ရက်နေ့ကိုချွေးဆိုင်နေကြဖြစ်ပါတယ်။ October ပါလီမန်ယူကောက်ပွဲဟာ15နှစ်အတွင်းအဆိုးရွားဆုံးယူကောက်ပွဲဖြစ်ခဲ့ပေမဲ့သက်ဆိုင်ရာအဆိုးရွားတွေနိုင်ငံတကာအသံဝင်တွေကငွေကြေးထောက်ပံ့မှုအလုံးလောက်ပေးမယ်ဆိုရင်အခုလာမယ့်ယူကောက်ပွဲကိုသတ်မှတ်ထင်မှာကျင်းပနိုင်မှာဖြစ်တယ်လို့ယူကောက်ပွဲကော်မရှင်ဥက္ကဋ္ဌကဆိုပါတယ်။အခုလိုသမ္မတရွေးကောက်ပွဲကျင်းပဖို့အစီအစဉ်ဟာတာလီဘန်တို့နဲ့ဖြစ်နေတဲ့ဆက်ရှိနှစ်ကြာစစ်ပွဲကိုနိုင်ငံရေးအရဖြည့်ဆည်းမှုအမေရိကန်ပြည်ထောင်စုကကြိုးပမ်းနေတဲ့အချိန်လေးဖြစ်ပါတယ်
။ဘော့စနီးယားကဘော့စနီးယားဆက်လူမျိုးရာဒိုဗန်ကာရာတိတ်ဟာသူ့ရဲ့ရန်စွဲပြစ်မှုအတွက်အယူခံဝင်ခဲ့တဲ့နောက်မှာသူ့ကိုကုလသမဂ္ဂတရားရုံးကထောင်ဒဏ်တစ်သက်ဖြစ်နေပြစ်ဒဏ်ကိုတိုးမြှင့်ချထားလိုက်ပါတယ်။အသက်83နှစ်ရှိပြီဖြစ်တဲ့ကာရာတိတ်ဟာဗိုလ်တပုနေကနယ်သာလန်နိုင်ငံတဟိတ်ရာဇဝတ်ခုံရုံးမှာသူ့ရဲ့အမှုအတွက်ပြစ်ဒဏ်အနှစ်40ချထားမှုကိုအယူခံဝင်ခဲ့ရကနေအခုလိုပြစ်ဒဏ်တိုးမြှင့်ချထားတာခံလိုက်ရတာဖြစ်ပါတယ
်ကျားသပရိနေနေနဲ့ခင်တဲ့ရင်အစီအစဉ်ကိုဦးကျော်စန္ဒာနဲ့ဒေါက်ခင်မျိုးတတူကတင်ပြသွားတာပါရှင်ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေပေါ်ကြီးမားပြင်းထန်တဲ့လူခွင့်ရေးချိုးဖောက်မှုတွေကိုမြန်မာစစ်တပ်ကကျူးလွန်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေအတွက်မြန်မာစစ်အရာရှိတွေကိုစုံစမ်းစစ်ဆေးအရေးယူဖို့မြန်မာအစိုးရဘက်ကပြက်ကွက်နေစေဖြစ်ကြောင်းလူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမီရှယ်ဘတ်တလီကဗုဒ္ဓဖူးနေ့ကဝေဖန်ပြောကြားလိုက်ပါတယ်။အပြည့်စုံကိုဆက်ပြီးနားဆင်ပါရှင်။ဆွဇလန်နိုင်ငံဂျနီဗာမှာကျင်းပနေတဲ့အချိန်40မြောက်လူခွင့်ရေးကောင်စီနီလာကမှာမြန်မာအပါအဝင်နိုင်ငံပေါင်း9နိုင်ငံရဲ့လူခွင့်ရေးအခြေအနေနဲ့ပတ်သက်တဲ့လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့အစီရင်ခံစာတွေကိုမနေ့ဗုဒ္ဓဘူးနေ့ကမဟာမင်းကြီးမီရှယ်ဘတ်တလီကိုယ်တိုင်အစီရင်ခံတင်ပြခဲ့ပါတယ်။မြန်မာနိုင်ငံအခြေအနေကိုတင်ပြရမှာတော့ရခိုင်ပြည်နယ်မြောက်ပိုင်းရိုဟင်ဂျာအကျပ်တဲကိုမြန်မာအစိုးရကဖြေရှင်းဆောင်ရွက်ပေးနိုင်ခြင်းမရှိသလိုသူ့ရုံးအပါအဝင်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်နဲ့ပူးပေါင်းဆောင်ရွက်ဖို့မြန်မာဘက်ကပြက်ကွက်ခဲ့ကြောင်းမဟာမင်းကြီးမီရှယ်ဘတ်တလီကဝေဖန်ပြောဆိုသွားပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်တဲ့အစီရင်ခံစာကိုလူခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးOHCHR အနေနဲ့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာလှုပ်ထုံးလုံနည်းတွေနဲ့အညီမြန်မာအစိုးရပူးပေါင်းဆောင်ရွက်မှုအဆင့်ကိုအဓိကအကဲဖြတ်ခဲ့ကြောင်းသူကအခုလိုညီလာခံမှာပြောသွားပါတယ်
It assesses progress made by Myanmar in its cooperation with the mechanism
အစိုးရကစားရမြန်မာအစိုးရဘက်ကတိုးတက်မှုတွေလှုပ်ဆောင်ခဲ့တဲ့ဆိုတဲ့နေရာမှာသူတို့ကိုယ်တိုင်တတ်မှတ်ခဲ့တဲ့လူခွင့်ရေးဆိုင်ရာဦးစားပေးပြီးလှုပ်ဆောင်မဲ့အဓိကနေရာ၅နေရာကနိုင်ငံသားဖြစ်ခွင့်လူမှုရေးဆိုင်ရာကိစ္စရပ်တွေမှာပါဝင်ခွင့်အခြေခံအခွင့်အရေးနဲ့လွတ်လပ်ခွင့်ဒုက္ခသည်တွေနေရပြန်ခွင့်နဲ့တာဝန်ယူမှုတာဝန်ခံမှုစလာတွေဖြစ်ပါတယ်ဒီနေရာမှာအကြံပေးချက်တချို့အထူးသဖြင့်ရခိုင်ပြည်နယ်နဲ့ပတ်သက်လို့ကိုဖီအာနန်အကြံပေးကော်မရှင်ရဲ့အကြံပြုချက်တချို့ကိုမြန်မာအစိုးရဘက်ကကနဦးစတင်ဆောင်ရွက်ခဲ့ပေမဲ့ပြဿနာအရင်းမြစ်ကိုဖြေရှင်းဖို့အတွက်အကြံပြုထားတဲ့အချက်အများစုကိုတော့အကောင့်ထဲဖော်နိုင်ခြင်းမရှိသေးဘူးဆိုတာကိုကျမတို့အစိုးရခန်းစားမှာအဓိကအသားပေးပြီးဖော်ပြထားပါတယ်
ဒါပြင်အရင်နှစ်ကအစိုးရခန်းစာမှာထောက်ပြထားတဲ့လူခွင့်ရေးဆိုင်ရာစိုးရိမ်မှုတွေနဲ့ပတ်သက်ပြီးမြန်မာနိုင်ငံမှာတိတာပြောင်းလဲတဲ့တိုးတက်မှုတွေမရှိဘူးလို့ Michelle Bachelet ကပြောပါတယ
်။ It regrets the failure to reach an agreement.
OCHA ခွင့်ပြုဖို့အတွက်သဘောတူညီချက်မရတာလူခွင့်ရေးကောင်စီကဖွဲ့စည်းထားတဲ့နိုင်ငံတကာလွတ်လပ်တဲ့အချက်အလက်ရှာဖွေရေးအဖွဲ့ကိုဝင်ခွင့်မပြုတာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်နဲ့ပူးပေါင်းဆောင်ရွက်မှုကနေရုပ်သိမ်းခဲ့တာစားတဲ့လှုပ်ဆောင်ချက်တွေပေါ်မှာစိတ်မကောင်းဖြစ်ရပါတယ
်။လူခွင့်ရေးဆိုင်ရာအဓိကစိုးရိမ်ချက်တွေထဲမှာရိုဟင်ဂျာအတိုင်းဝိုင်းအတွက်နိုင်ငံသားဖြစ်ခွင့်ကိစ္စကိုလုံလုံလောက်လောက်ဖြေရှင်းဖို့နီးလန်းအဆင့်တွေစတင်ဆောင်ရွက်ခြင်းမရှိသေးတဲ့အချက်ကိုအစိုးရခန်းစာကတွေ့ရှိထားတယ်လို့မဟာမင်းကြီးကဆိုပါတယ်။ NVC နိုင်ငံသားစီစီရေးကပ်ပြားထုတ်ပေးတာကိုရပ်တန့်ဖို့အခြေခံလူမှုဝန်ဆောင်မှုတွေအတွက်ကြိုတင်ကန့်သတ်ချက်လိုဖြစ်နေတဲ့ NVC ကပ်ရရှိရေးအတွက်လိုအပ်ချက်တွေကိုချက်ချင်းဖယ်ရှားပြဖို့အစိုးရခန်းစာကတောင်းဆိုထားတယ်လို့လည်း Michelle Bachelet ကပြောပါတယ်အသက်မွေးဝမ်းကြောင်းအပါအဝင်သူတို့ရဲ့လူနေမှုဘဝမြင့်တင်ရေးကိုတော့ရိုဟင်ဂျာတွေလုတ်ပိုင်ခွင့်မရှိတာသူတို့အတိုင်းဝိုင်းကိုကိုစားပြုတဲ့ကိုယ်စားလှယ်ရှိဖို့လိုအပ်နေတာစီမံခန့်ခွဲဆုံးဖြတ်ချက်တွေမှာပါဝင်ဖို့လိုအပ်နေတာစတဲ့အချက်တွေကိုလည်းအစိုးရခန်းစာကထောက်ပြထားတယ်လို့သူကပြောပါတယ်။လာမယ့်2020အထွေထွေရွေးကောက်ပွဲမတိုင်ခင်နိုင်ငံရေးဖြစ်စဉ်တွေမှာရိုဟင်ဂျာတွေပါဝင်ခွင့်ရှိအောင်စီမံဆောင်ရွက်ဖို့လည်းအစိုးရခန်းစာကအကြံပြုထားတယ်လို့လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီး Michelle Bachelet ကပြောပါတယ်
။ On displacement and the right to return, a report underscores that there are currently
Bangladesh နိုင်ငံမှာလက်ရှိရှိနေတဲ့ ရိုဟင်ဂျာဒုက္ခသည်93,000ကျော်ပြန်ရခိုင်ပြည်နယ်အသေးပိုင်းမှာ2012ခုနှစ်ခရဲကနေရာဆွန့်ခွာထွက်ပြေးရပြီးဒုက္ခသည်စခန်းတွေမှာနေနေရတဲ့မွတ်စလင်33,000နီးပါးအတွက်သူတို့နေရရင်နေရာတွေကိုဆန္ဒအလျောက်ဂုံတိတ်ခါရှိရှိနဲ့ပြန်ပြီးအစဉ်တစ်ဖြင့်နေထိုင်နိုင်ရေးဘေးကင်းလုံခြုံစွာနဲ့ပြန်နိုင်ရေးအခြေအနေမရှိသေးဘူးလို့အစိုးရခန်းစားကမိမောင်းထုတ်ပြန်ထားပါတယ်
။ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပေါ်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်စုံစမ်းစစ်ဆေးအရေးယူဖို့ပြက်ကွက်နေစေအခြေအနေကိုလည်းစိုးရိမ်မိကြောင်းသူကအခုလိုပြောပါတယ်
။ Furthermore, a report expresses concern about the absence of investigation.
တိုက်ခိုက်မှုနောက်ဆက်တွဲရခိုင်ပြည်နယ်မှာဖြစ်ပေါ်ခဲ့တဲ့ကြီးမားပြင်းထန်တဲ့လူခွင့်ရေးချိုးဖောက်မှုဆက်ဆွဲချက်တွေကိုစုံစမ်းစစ်ဆေးဖို့အတွက်ပြက်ကွက်တာစစ်တပ်အဆင့်မြင့်အရာရှိတွေကိုစုံစမ်းစစ်ဆေးဖို့ဒါမှမဟုတ်အရေးယူအပြစ်ပေးတာမျိုးမလုပ်နိုင်တဲ့ပုံမှာစိုးရိမ်ချက်တွေရှိနေတာကိုကျမတို့ရဲ့အစိုးရခံစားမှာထောက်ပြထားပါတယ်
။အခြားနေရာအတော်များများအထူးသဖြင့်ကချင်နဲ့ရှမ်းပြည်နယ်တွေမှာလက်နက်ကိုင်ပဋိပက္ခနဲ့ဆက်ဆက်ပြီးဖြစ်လာတဲ့လူသားချင်းစာနာမှုဆိုင်ရာကိစ္စရပ်တွေအတွက်လည်းစိုးရိမ်မှုတွေကိုတိုးလာစေကြောင်းမဟာမင်းကြီးကပြောပါတယ်။မြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့မြန်မာဘက်ကစုံစမ်းစစ်ဆေးရေးကော်မရှင်တွေဖွဲ့စည်းထားတဲ့အဖွဲ့တွေအနေနဲ့လည်းထိထိရောက်ရောက်ကျူးလွန်သူတွေကိုအရေးယူနိုင်ခြင်းမရှိသေးတာနဲ့ပတ်သက်လို့လည်းမဟာမင်းကြီးမစ်ရှယ်ဘတ်ချလေးကအခုလိုဝေဖန်ပြောဆိုသွားပါတယ်
။ Since 2012 Myanmar has created eight commissions of inquiry.
မြန်မာနိုင်ငံမှာကော်မရှင်ပေါင်း၈ခုဖွဲ့စည်းပြီးခဲ့ပါပြီ။ဒီကော်မရှင်တွေကလည်းလုံခြုံရေးတပ်ဖွဲ့ဝင်တွေအနေနဲ့တိုက်ခိုက်မှုတွေနဲ့နေမင်းရှင်းလင်းရေးတွေအတွင်းကျူးလွန်ခဲ့တဲ့ပြစ်မှုတွေအတွက်ရဇဝဲကျောင်းဆရာအရေးယူဖြစ်ပေးတာကနေကျင်းလို့ကျောင်းထုတ်ဖို့ကြေညာခဲ့ပြီးလည်းဖြစ်ပါတယ်
။ဒုက္ခသည်တွေဘေးကင်းလုံခြုံပြီးဆန္ဒအလျောက်ပြန်နိုင်ရေးအတွက်လိုအပ်တဲ့အခြေအနေတွေကိုဖန်တီးပေးရေးအစ်စ်တွေကိုမြ мян ဆန်ဆန်ဆောင်ရွက်ဖို့စစ်မှန်တဲ့တာဝန်ယူမှုတာဝန်ခံမှုပထမအဆင့်ဖြစ်ဘာတွေဖြစ်ပျက်ခဲ့တယ်လဲဆိုတဲ့အခြေအနေမှန်ကိုအာဏာပိုင်တွေဘက်ကအတိမတ်ပြုဖို့သူ့အနေနဲ့တိုက်တွန်းကြောင်းလဲလူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမစ်ရှယ်ဘတ်ချလေးကညီလာခံမိန့်ခွန်းမှာပြောကြားသွားပါတယ်ရှင်။ကြတာပရိနေနေနဲ့ခင်ပြွေမြန်မာပိုင်းစီစဉ်ကိုဝါရှင်တန်ဒီစီကနေတိုက်ရိုက်ထုံးလွှင့်နေပါတယ်။ရှမ်းပြည်နယ်အပါအဝင်စစ်တိုင်းဒေသကြီး၅ခုမှာလေးလကြာအပြစ်ခတ်ရက်စဲထားမယ်လို့မြန်မာတပ်မတော်ကကြေညာခဲ့ပေမဲ့ SSPP SSA ရှမ်းပြည်မြောက်ပိုင်းတပ်ရှိရာနယ်မြေမှာပြည်ခဲ့တဲ့သတင်းပတ်ထဲတိုက်ပွဲဆင်နွှဲခဲ့တာကတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုကြဆင်းစေတယ်လို့ရှမ်းတိုင်းရင်းသားအရေးလှုပ်ရှားတဲ့အဖွဲ့တွေကပြောပါတယ်။ရှမ်းပြည်မြောက်ပိုင်းတီဘောမြို့နယ်မှာဖြစ်ခဲ့တဲ့အဲ့ဒီတိုက်ပွဲကြောင့်ရာနဲ့ချီတဲ့ဒေသခံရွာသားတွေစစ်ဆောင်ခဲ့ရပါတယ်။ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကဆက်ပြီးပြောပြမှာပါ
။ရှမ်းပြည်မြောက်ပိုင်းတီဘောအခြေဆိုင်ခလာရ23.6ခွန်၊မန္တလေးအခြေဆိုင်ခမာရ10ခွန်၊မိုင်းရေကခမာရ325စတဲ့အစိုးရစုပေါင်းတပ်ဖွဲ့ကပန်ခါနဲ့ဝန်ကန်တီးရွာကရွာသားနှုတ်ဦးကိုလွိုက်ပန်ခါတောင်မှအခြေဆိုင်တဲ့SSPB SSA တပ်ဖွဲ့စီကိုစာသွားဖို့ခန်းရကတိုက်ပွဲဖြစ်ပွားခဲ့ရတာပါအစိုးရတပ်တွေက SSA မြောက်ပိုင်းတပ်ကိုမတ်လ9ရက်10ရက်2ရက်ကြာထိုးစစ်ဆင်ခဲ့တယ်လို့ရှမ်းလူအခွင့်အရေးဖောင်ဒေးရှင်း SHRF အဖွဲ့ပြောခွင့်ရသူစိုင်းရွက်လွင်ကပြောပါတယ
်အဲစာဖြစ်တာတော့ဟိုကိုယ့်အနေနဲ့ဆယ်နှစ်ပေါ့ဒီမှာစစ်တပ်ကနေပြီးတော့ရွာသားနှုတ်ဦးဆင့်ခေါ်ပြီးတော့အဲဒီပန်ခါဆွဲတောင်းကိုဟိုစာသွားဖို့ခန်းလိုက်တယ်အဲ့လမ်းကြီးမှာပေါ့သွားနေနေဟိုရွာသားအမိုင်းကိုနင်းပြီးရပါလိနင်းပြီးနင်းပြီးရပြကတော့ပေါ်ချင်းပြီးတည်ဆုံးတာပေါ့နောက်တယောက်ကျတော့တန်ရာရရပါတော့ဟိုမိုင်းတန်ကြားလိုက်တာနဲ့တခါလေဒီညမှာစစ်တက်ကနေပြီးရစတင်ပေါ့ကြိခတ်တာပေါ့နော် SSPP SSA ပေါ့ရှမ်းပြည်တက်မတော်ဒုတိယဘက်ကစတင်ပြည်ပြည်ဟိဆိုပြီးတော့ဒူလလဲပြစ်လိုက်တဲ့သဘောဖြစ်တယ
်နှစ်ရက်ကြာတိုက်ပွဲအတွင်းဒုတိယနေ့မှာတက်မတော်ကရဟရင်နဲ့ဘုံကျဲတိုက်ခတ်ခဲ့ပြီးပန်ခါရွာကအမျိုးသမီးတို့ဘုံစံမှန်ပြီးဒဏ်ရာအပြင်းထန်ရသွားတယ်လို့ရှမ်းလူအခွင့်အရေးဖောင်ဒေးရှင်းကပြောပါတယ်တိုက်ပွဲသတင်းနဲ့ပတ်သက်လို့တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ပြောခွင့်ရသူတွေကို VOA ကဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးတိုက်ပွဲဖြစ်ပွားခဲ့ချိန်မှာပန်ခါနဲ့အနီးတဝက်ရွာတွေကရာချီးတဲ့ရွာသားတွေစစ်ဘေးရှောင်ထွက်ပြေးခဲ့ရပြီးကျေးသီးမြို့နယ်ကဘုံကျဲကျောင်းနှစ်ကျောင်းမှာခိတ္တခိုလွန်ခဲ့ရတယ်လို့ဆိုင်ရွက်လွင်ကပြောပါတယ
်ဝမ်ပန်ခါပေါ့နော်အတိကတော့အဲဒီဝမ်ပန်ခါအနီးတဝိုက်ကရွာကိုရွာပေါ့နော် ไม่ตรงบ่เนาะไม่ตรงที่ยัวอุสุบ่กูยัวกูยัวแลไอ้มาถั่วปี้เคียบ่เนาะโหยัวกูยัวแลเลยบังคับส่ง940ดอกบ่เนาะအခုလောလောဆယ်တော့အဲယွာကူယွာတော့အားလုံးကြီးပါတော့ပြန်ကြပါလိမ့်။ဒါမဲ့လွယ်ပန်ခါယွာဆိုတော့သူတို့ကမပြန်ရဲဘာဖြစ်လဲဆိုတော့စစ်ပွဲဖြစ်တာလဲသူတို့လွယ်ပန်ခါယွာအားပဲဆိုတော့လေသူတို့ကမပြန်ဖြစ်သေးပါဘူးခင်ဗျ
။ SSBB SSA အဖွဲ့ဟာ NCA အပြည့်ရစာချုပ်မှာအပြည့်သက်လက်မှတ်မထိုးရသေးပေမဲ့ငင်းငင်းကြီးအတွက်မြန်မာတက်မတော်အစိုးရတာဝန်ရှိသူတွေနဲ့ဆွေးနွေးနေဆဲဖြစ်ပါတယ်။ပြီးခဲ့တဲ့ February 25ရက်နေ့တုန်းကနေပြည်တော်မှာတက်မတော်တာဝန်ရှိသူတွေနဲ့SSPB SSC တပ်ဖွဲ့ခေါင်းဆောင်တွေဆွေးနွေးကြကြပြီးရပိုင်းကြမှာပဲအခုလိုတိုက်ပွဲတွေဖြစ်လာတာဟာတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုကြဆင်းစေတယ်လို့ American California ပြည်နယ်ကရှမ်းစာပေနဲ့ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကထောက်ပြပါတယ
်ပမာအစိုးရတပ်မတော်အနေနဲ့သူတို့ကလေးလအပြည့်ရဲ့ကြေညာထားတာအခုဆိုလေးလမပြည့်သေးဘူးမြောက်ပိုင်းမှာပြန်ပြီးတော့စစ်တိုက်နေတယ်အဲ့ဒါတော့မကောင်းဘူးဗျပြောတဲ့အတိုင်းတကယ်ဆိုရင်ခရစ်တစ္စာတည်ဖို့လိုတယ်လို့ကျွန်တော်တို့ထင်တယ်အထူးသဖြင့်ဒီနေပြည်တော်မှာအဲ SSPP SSA ကပူချုပ်ခွန်ဆန် UC ထားတဲ့အဖွဲ့ကအစိုးရတမတော်နဲ့အပြည့်ရက်ဆဲဖို့ကိစ္စ NCA လက်မှတ်ထိုးဖို့ကိစ္စငင်းချမ်းရေးကိစ္စတွေတွားပြီးဆွေးနွေးနေတဲ့အချိန်မှာပဲအခုလိုတမတော်ကရှမ်းပြည်မြောက်ပိုင်းမှာ SSPP ကိုဝင်တိုက်တယ်ဆိုတာတော့ဒါတော့လုံးဝမဖြစ်တင်ဘူးလို့ကျွန်တော်ထင်တယ်ဗျတကယ်ငင်းချမ်းကြီးလို့ချင်တယ်လို့လားတယ်ဆိုရင်တော့အာဆွေးနွေးပြီးအဖြေရှာဖို့လို့တယ
်တကယ်တော့မြန်မာတပ်မတော်ဟာရှမ်းကချင်ပြည်နယ်တွေကစစ်တိုင်းဒေသကြီး၅ခုမှာလေးလတာအပြည့်ရစဲထားမယ်လို့ပြီးခဲ့တဲ့ဒီဇင်ဘာ21ရက်နေ့မှာကြေညာခဲ့တာပါအစိုးရတပ်ရဲ့လေးလတာအပြည့်ရစဲမှုဟာတကယ်တော့အလှဲ့ကွက်တစ်ခုသာဖြစ်နေတယ်လို့စိုင်းရွက်လွင်ကသုံးသပ်ပါတယ
်တကယ်လို့ငင်းချမ်းကြီးစစ်မှန်ရခြင်းလည်းဆိုရင်တော့ဒီဆွေးနွေးတဘောတူတဲ့ထားတဲ့အတိုင်းဆက်ပြီးတော့လုပ်နေမယ်ဆိုရင်တော့ဒါငင်းချမ်းရေးဆိုတာဖြစ်လာမှာပဲလေအခုကတိုင်းကားတိုင်းအဖြစ်ခက်ရက်ဖြစ်ဆွေးနွေးတဲ့ဟာလည်းဆွေးနွေးနေတယ်တခြားနေရာဒီတိုင်းမှာဆိုရင်လည်းတိုက်ပွဲစီထပ်ဖြစ်နေတာပေါ့နော်ဒီရှမ်းပြည်ပေါ့ဒီရှမ်းပြည်ဖြစ်ဖြစ်ဒီကချင်ပြည်ဖြစ်ဖြစ်ဟိုတိုက်ပွဲခဏလေးရထားပြီးတော့နော်ရခိုင်ဘက်ကိုလှည့်ပြီးတော့အဲ့လိုအင်အားအလုံးရင်းနေနဲ့တော့ပြီးတော့တိုက်တာဒီဟာမြန်မာအစိုးရစစ်တပ်အနေနဲ့လက်ပွက်တစ်ခုအနေနဲ့သူကသုံးတာပဲလို့
ကျွန်တော်တုံးတက်မိရခင်ဗျ SSBB SSC တပ်ဖွဲ့တွေအခြေစိုက်ထားတဲ့ပန်ခါတောင်ဟာမြန်မာပြည်တီဘောကျေးသည့်နဲ့မိုင်းကင်မြို့နယ်တွေကိုအပေါ်စီးကနေလှမ်းမြင်နိုင်တဲ့စီရေးအရမဟာဗျူဟာကျတဲ့နေရာဖြစ်တယ်လို့ SHRF အဖွဲ့ရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ
ကိုညံဝင်းအောင်ပါရှင်ကျမတို့မကြခင်ဒုတိယပိုင်းအစီအစဉ်ကိုတင်ဆက်တဲ့အခါမှာတော့ရခိုင်ပြည်နယ်မှာဖြစ်နေတဲ့ AA တိုက်ပွဲအပေါ်မှာ American Bomber တဦးရဲ့သုံးသက်ချက်ကိုတင်ဆက်ထားတဲ့မြမအရေးဆွေးနွေးကမှနားဆင်ရဖို့ရှိပါတယ်ရှင်2012ခုနှစ်နောက်ပိုင်းပထမဆုံးပြုလုပ်တဲ့ထိုင်းနိုင်ငံရွေးကောက်ပွဲကို March 24ရက်တနင်္ဂနွေနေ့မှာကျင်းပတော့မှာဖြစ်ပြီးထိုင်းပြည်သူတွေကတော့ထိုင်းနိုင်ငံဒီမိုကရေစီလမ်းပေါ်ပြန်လျှောက်နိုင်ရေးအတွက်မဲပေးဖို့ပြင်နေကြပါပြီ။ဒီရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်နေတဲ့ထိုင်းစစ်တပ်အကြီးအကဲပရာရွတ်ချန်အိုချာကလည်းဒီရွေးကောက်ပွဲကနေသူအနိုင်ရရင်ဒီမိုကရေစီနိုင်ငံအဖြစ်ပြောင်းလဲဖော်ဆောင်ပေးမယ်လို့မဲဆွယ်စည်းရုံးမှုတွေရှိနေပါတယ်။ဒေါက်ခင်မျိုးသက်ကအပြည့်စုံကိုဆက်ပြီးပြောပြပေးမှာပါရှင်
။ထိုင်းနိုင်ငံမှာအထွေထွေရွေးကောက်ပွဲကို March 24ရက်မှာကျင်းပပေးမယ်လို့ထိုင်းရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌအီတီပွန်ဘွန်ဒရာကူကဒီနှစ်ဆန်းမှာကြေညာခဲ့ပါတယ်။ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်ဟိုချာကတော့ဒီရွေးကောက်ပွဲမှာသူအနိုင်ရခဲ့ရင်သူ့ရဲ့စစ်အစိုးရဦးဆောင်တဲ့ထိုင်းနိုင်ငံကိုပြည်သူတွေကဒီမိုကရေစီနိုင်ငံဖြစ်နေဖော်ဆောင်ပေးတဲ့အနေအထားဖြစ်လာမယ်လို့ပြောပါတယ်။ဝန်ကြီးချုပ်ပရာယုတ်ရဲ့အနေအထားကိုကြည့်ရင်ပြည်ပမှာခိုလုံနေတဲ့ရှင်နဝတ်မီတာစုဟာသူ့အတွက်အကြီးအမားဆုံးချင်းချောက်မှုတစ်ခုဖြစ်နေပြီးဒီမီတာစုကိုထောက်ခံသူတွေသူ့ပဲပါလာအောင်သူဘယ်လောက်လုံနိုင်မယ်ဆိုတာပေါ်မှာမူတည်နေပါတယ်။ဒါပေမဲ့ဗိုလ်ချုပ်ကြီးပရာယုတ်ဝန်ကြီးချုပ်ယာရုပြန်မရနိုင်ဘူးလို့ယူဆကြသူကတိတ်ကိုနဲပါတယ်။ဘာကြောင့်လဲဆိုတော့ထိုင်းဖွဲ့စည်းပုံအခြေခံဥပဒေကစစ်တပ်ကိုအရတားအစိုးရဖွဲ့စည်းရေးမှာအစဉ်အလာမရှိခဲ့တဲ့လုပ်ပိုင်ခွင့်တွေပေးထားတယ်လို့အတိုက်ခံပါတီတွေဆိုတာကလည်းစစ်အာဏာသိမ်းမှုအောက်မှာ၅နှစ်ကြာတင်းကျပ်စွာအုပ်ချုပ်မှုကိုခံခဲ့ရတာမို့စစ်တပ်တွေကအခြေအနေတိတ်ကောင်းနေတာပါ။ထိုင်းဝန်ကြီးချုပ်ဟောင်းဖြစ်တဲ့ဒီမိုကရက်တစ်ပါတီခေါင်းဆောင်အဘီစစ်ဝိချာဂျီဝါကတော့ဒီချိန်ဟာအာနာရှင်တန်တရာလင်းနေတဲ့ထိုင်းနိုင်ငံအတွက်ပြောင်းလဲဖို့ အခွင့်အလမ်းတစ်ခုလို့ဗိုလ်တဖူးနေမှာ AP သတင်းဌာနကိုပြောပါတယ
်. Well, it's important for the whole country. I think it's a chance now to get the country out of the cycle of dictatorship and corrupt governments.
နိုင်ငံအတွက်အရေးကြီးဆုံးကတော့အာဏာရှင်စနစ်နဲ့အဂရိလိုက်စားတဲ့အစိုးရတွေလက်ထက်သံတရားလဲနေတာကိုအဆုံးသတ်စေဖို့ပဲဖြစ်ပါတယ်။ဒီရွေးကောက်ပွဲဟာထိုင်းနိုင်ငံအတွက်စီးပွားရေးလျင်းလျင်းမြန်မြန်ပြန်အားကောင်းလာစေဖို့နဲ့အနာဂတ်အတွက်အစီအစဉ်ချမှတ်လှုပ်ဆောင်ဖို့အခွင့်အရေးပဲဖြစ်ပါတယ
်။အပြီးစစ်ရဲ့ Democrat Party ဖွေထိုင်းပါတီနဲ့ Future Forward အပါအဝင်စစ်အစိုးရကိုဆန့်ကျင်တဲ့ပါတီတွေပူးပေါင်းပြီးအမတ်နေရာ160လောက်အနိုင်ရနိုင်တယ်လို့သုံးသပ်သူတွေကပြောပါတယ်။ဒါပေမဲ့ American အခြေစိုက်နိုင်ငံခြားဆက်ဆံရေးကော်မတီကတော့ထိုင်းနိုင်ငံရဲ့တနင်္ဂနွေရွေးကောက်ပွဲမှာဘာရက်လက်ပဲရရထိုင်းရဲ့နိုင်ငံရေးတင်းမာမှုအနေထားကိုတော့ပြေလျော့ဖို့ဖြစ်မလာစေနိုင်ဘူးလို့မကြသေးခင်ကပဲသုံးသပ်ခဲ့တာပါ။တကယ်တော့ထိုင်းနိုင်ငံကမင်းဆန္ဒရှင်52တန်းဟာအောက်လွတ်တော်အမတ်နေရာ900အတွက်မဲပေးကြမှာဖြစ်တယ်လို့အမတ်နေရာ350ကဓာတ်ရိုက်ရွေးကောက်မှာဖြစ်ပြီးကျန်နေရာ150ကလူလူကြိုက်တဲ့ပါတီကိုရွေးချယ်ကြမှာဖြစ်ပါတယ်။အထက်လွတ်တော်ကအမတ်နေရာ250အတွက်ကတော့ထိုင်းစစ်တပ်ကပဲရွေးချယ်မှာဖြစ်ပါတယ်။ဒါဟာဗိုလ်ချုပ်ကြီးပရာယွတ်နဲ့သူ့ရဲ့ဖလန်ပရာချရတ်ပါတီအတွက်အားသာချက်ဖြစ်ပါတယ်။နောက်တက်လာမဲ့ဝန်ကြီးချုပ်အသစ်ကိုလွတ်တော်နှစ်ရက်စလုံးကရွေးချယ်မှာဖြစ်ပြီးသူ့အနေနဲ့အမတ်နေရာ126နေရာပဲထပ်ရဖို့လိုအပ်တာဖြစ်ပြီးတခြားနိုင်ငံရေးပါတီတွေအနေနဲ့ဆိုရင်တော့အမတ်နေရာက386နေရာလောက်လိုအပ်နေတာဖြစ်ပါတယ်။ဒါအပြင်နိုင်ငံရေးပါတီပေါင်း80လောက်ကကိုယ်စားလှယ်လောင်း1000ကျော်ပါဝင်ရှင်ပြိုင်ကြမယ်ဒီရွေးကောက်ပွဲမှာ RUM Plan Paracha Time Party နဲ့ပြည်သူ့ပြုပင်ရေးပါတီတို့နဲ့လည်းမဟာမိတ်ဖွဲ့နိုင်တဲ့အနေအထားရှိနေပါတယ်။ရွေးကောက်ပွဲကျင်းပမယ်လို့ကြေညာခြင်းကပရယုတ်ကိုယ်တိုင်ဝင်ပြီးအရွေးခံဖို့စီစဉ်ခဲ့တဲ့အပြင်ရွေးကောက်ပွဲအတွက်တစ်နှစ်ပတ်လုံးသူကိုယ်တိုင်မဲဆွယ်ခဲ့ပြီးတခြားဘသူကိုမှဝင်ခွင့်မပြုခဲ့တဲ့အတွက်သူပဲအနိုင်ရမယ်လို့ခန့်မှန်းထားရကနေပြီးခဲ့တဲ့ဗိုလ်တဖူးနေကတခြားနိုင်ငံရေးအင်အားစုတွေကိုပါစပြီးမဲဆွယ်ဖို့ခွင့်ပြုခဲ့တာကြောင့်အခြေအနေဟာထူးခြားလာတာဖြစ်ပါတယ်။2019ထိုင်းရွေးကောက်ပွဲအလားအလာနဲ့ပတ်သက်တဲ့ဆွေးနွေးပွဲကိုမတ်လ20ရက်နေ့ကထိုင်းနိုင်ငံသားသတင်းတောက်များအသင်းFCCT မှာပြုလုပ်ခဲ့ပြီးဒီရွေးကောက်ပွဲဟာတိတ်ကိုစိတ်ဝင်စားစရာကောင်းတယ်လို့ပြောသူကထိုင်းနိုင်ငံရဲ့တမိုင်းဆိုင်ကိုပူတွဲရေးသားသူ Chris Baker ဖြစ်ပါတယ
် And we cannot tell what's going to happen because it's been 8 years since the last completed election. We have 7 million
ရွေးကောက်ပွဲရလကဘယ်လိုထွက်လာမလဲဆိုတာကိုပြောဖို့ခက်တဲ့အကြောင်းရင်းကအရင်ရွေးကောက်ပွဲကျင်းပခဲ့တာက၈နှစ်ရှိသွားပါပြီ။မဲဆန္ဒရှင်အသစ်က9တန်းရှိပါတယ်လွန်ခဲ့တဲ့9နှစ်စစ်တပ်အာဏာသိမ်းခဲ့စဉ်အတွင်းနိုင်ငံရေးဆွေးနွေးမှုတွေကလည်းတိတ်ကိုနည်းခဲ့ပါတယ်အခုရွေးကောက်ပွဲအတွက်လူလူသဘောထားစစ်တမ်းကောက်ခံမှုတွေအနှံ့လုံနေတာတွေ့ရပေမဲ့စစ်တမ်းမှပြောတဲ့သူအ ਨੇ ဆုံးထက်ဝက်လောက်ကဘယ်သူကိုမဲပေးမယ်ဆိုတာကိုမဆုံးဖြတ်ရသေးဘူးလို့ဖြေကြပါတယ်ဒါကသူတို့ဘယ်သူကိုမဲပေးမယ်ဆိုတာကိုထုတ်မပြောချင်လို့လည်းဖြစ်နိုင်ပါတယ်ရွေးကောက်ပွဲမဲပေးရမှာစိတ်ခံစားချက်အရမဲပေးကြဖို့များပြီးစဉ်းစားသုံးသပ်ပြီးမဲပေးတာမျိုးကနည်းလိမ့်မယ်လို့ကျွန်တော်ထင်ပါတယ
်ရွေးကောက်ပွဲမှာအစိုးရဝန်ထမ်းတွေဝင်ရောက်ရှင်းပြမှုကိုတားမြစ်ထားတဲ့အတွက်ထိုင်းရွေးကောက်ပွဲကော်မရှင်ကပရာယုတ်ကိုအစိုးရဝန်ထမ်းအဖြစ်ကနေပယ်ဖျက်ပေးခဲ့ပါတယ်ထိုင်းနိုင်ငံမှာ1932ခုနှစ်ကစပြီးစစ်တပ်အာဏာသိမ်းမှုအနည်းဆုံး73ကြိမ်ဖြစ်ပွားခဲ့တာပ
ါဒေါက်ခင်မျိုးသက်ပြောပြသွားတာပါရှင်ကြာသပတေးနေ့နဲ့ခင် VOE မြန်မာပိုင်းစီစဉ်ကိုကျမတို့မြန်မာစံတော်ချိန်မနေ့6နိုင်ကနေ9နိုင်ထိထုတ်လွှင့်နေပါတယ်ကျမတို့ရဲ့ရေဒီယိုစီစဉ်ကို Facebook စာမျက်နှာဖြစ်တဲ့ VOE Burmese News ကနေလည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်ရှင်ခုလိုနားဆင်နေကြတဲ့အတွက်လည်းကျေးဇူးတူတင်ပါတယ်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါ။မြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီရှင်။VOA မြန်မာပိုင်းရဲ့ကြာတာပတိနေ့နနေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါ။အခုဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
Let me begin by going back further and mentioning the issue of New Zealand.
ဒါကတော့အေးအေးဆင်နွှဲလာတဲ့လက်နက်ကင်တိုက်ပွဲတွေအပေါ်မှာ American Pamokha တူရဲ့အမြင်သုံးသက်ချက်ကိုတင်ဆက်ထားတဲ့ဥကျော်ဇန်တာရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။နနခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလည်းတင်ဆက်မှာပါ။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြမနိုင်ငံဆိုင်ရာစောင်းမတွေကိုမူရင်းအပေါ်မပြတ်ဥကျော်ဇန်တာနဲ့ဒေါ်လှလှတန်းတို့ကကောက်နှုတ်တင်ပြမှာပါရှင
်။မြမအစိုးရရဲ့အေးအေးအပေါ်ညီငယ်ရေးထူးဆစ်ဆိုတဲ့ခေါင်းစဉ်နဲ့ချန္ဒရာရှိခရမ်ရဲ့ဆောင်းပါးကိုယူရေရှားရီဗျူးမှာဖတ်ရပါတယ်။မြန်မာတပ်မတော်နဲ့အေအေတိုက်ပွဲပြင်းထန်နေချိန်ဒေါန်ဆန်းစုကြည်ကရခိုင်ပြည်တည်ငြိမ်ရေးအတွက်ကြိုးပမ်းမှုတွေကိုလုပ်နေပါတယ်။သို့တော်လည်းလက်တစ်ဖက်ကစနက်ကင်ပြစ်နေပြီးကြံတစ်ဖက်နဲ့လက်ဆွဲနှုတ်ဆက်ခြင်းလို့မရဘူးလို့စတင်ရေးပါတယ်။တမဒါယုံပြောခွင့်ရဥဇော်ထေးကပလဲဝါမှာတိုက်ပွဲတွေပြင်းထန်ပြီးအပြည့်ရသဘောတူညီချက်ကိုလက်မှတ်ရေးထိုးဖို့လက်မှတ်မထိုးသေးတဲ့အဖွဲ့တွေနဲ့အတူဤအေကိုပါဖိတ်ခေါ်ခဲ့ပါတယ်။ရခိုင်ဒေသတည်ငြိမ်ရေးလိုအပ်နေတယ်ဆိုတာကိုလည်းအစိုးရနဲ့တပ်မတော်ဘက်ကစဉ်းစားမိကြောင်းပြောကြားခဲ့ပါတယ်တဲ့။တကယ်တော့တပ်မတော်ရဲ့လေးလာကြအပြစ်ခတ်ရစေတဖက်သက်ကြီးညာချက်မှရခိုင်မပါပဲကြံဒေသကအစိုးရတပ်တွေကိုရခိုင်ဘက်ကိုရွှေ့ခဲ့တာပဲဖြစ်တယ်လို့လည်းထောက်ပြထားပါတယ်။ဤကတော့အစိုးရရဲ့ဖိတ်ခေါ်မှုကရိုးသားမှုမရှိတဲ့အတွက်မဆွေးနွေးနိုင်ဘူးဆိုပြီးချက်ချင်းပဲတုံ့ပြန်ခဲ့ပါတယ်။သို့သော်လည်း၃ရက်ကြာမှာတော့ဒေါန်ဆန်းစုကြည်ဦးဆောင်တဲ့ NRPC ပြည်နယ်သိမ်းမြေရေးနဲ့ညီညာရေးကော်မတီကနေ NCA ပြည်လုံးကျွတ်ပြည်ရစာချုပ် NCA လက်မှတ်ရေးထိုးခြင်းမရှိသေးတဲ့အဖွဲ့၁၀ဖွဲ့ကိုဖိတ်ကြားလိုက်တဲ့အတွက်ဒါဟာအာအသင့်စရာဖြစ်ခဲ့ရပါတယ်တဲ့။ညီညာရေးဖြစ်စဉ်ကိုပုံစံပြောင်းဖို့တွန်းအားပေးလာခဲ့တဲ့ UWSA နဲ့အတူလူလူဖိတ်ကြားခံရတဲ့အထက်မှာ KNPP AA ဟိုင်းတက်မတော်ရဲ့နိုင်ငံရေးအဖွဲ့ဖြစ်တဲ့ ULA United League of American Dole ပါဝင်တယ်လို့ဖော်ပြပါတယ်။အဲ့လိုဖိတ်ကြားတဲ့နေ့မှာပဲရခိုင်တည်ငြိမ်ရေးကော်မတီတရက်ကိုလည်းပဲအမျိုးသားလွှတ်တော်ဒုဥက္ကဋ္ဌဦးဝေသောင်ကိုဦးဆောင်စီပြီးဖွဲ့စည်းခဲ့ပါတယ်။အဲ့ဒီထဲမှာ ANP ရခိုင်မျိုးသားပါတီရဲ့ကိုယ်စားလှယ်တူလည်းပါဝင်ပါတယ်တဲ့။ဒါကိုကြည့်မယ်ဆိုရင်အစိုးရဟာ AA ရဲ့တိုက်ခိုက်မှုကြောင့်တက်မတော်ဘက်ကထိခိုက်နစ်နာနေပြီးရခိုင်ဒေသတရားဥပဒေစိုးမိုးရေးညီဟုတ်ပြည်ပြရေးဆုတ်ယုတ်ပြက်ပြားလာနေတဲ့ဆရာကိုစိုးရိမ်ကင်းစီလာကြောင်းပြသနေတယ်ဆိုတာကတော့သံပြရှိကြမလို့ဘူးလို့လည်းရေးထားပါတယ်ဒီအချိန်ကြီးအားလုံးကိုလွှမ်းခြုံပြီးတော့စဉ်စဉ်လင်းလင်းပြောနိုင်တဲ့ကိစ္စတချို့ကတော့အောက်ပါတိုင်းဖြစ်တယ်ဆိုပြီးတော့နံပါတ်1 AA နဲ့အစိုးရတပ်ဖွဲ့တို့တိုက်ပွဲပြင်းထန်လာတဲ့အတွက်ကြောင့်အရာသားတချို့ပါထွက်ပြေးနေရတယ်တချို့ဆိုရင်အိန္ဒိယဘက်ကိုတောင်ထွက်ပြေးလာကြတယ်နံပါတ်2ရခိုင်တိုက်ပွဲအခြေအနေဟာထိမနိုင်ဖိမယားဖြစ်သွားနိုင်တဲ့အတွက် AA နဲ့လည်းပဲပုံစံတစ်ခုခုနဲ့တော့ဒါဆွေးနွေးရမယ်ဆိုတာကိုအစိုးရသဘောပေါက်လာတယ်နံပါတ်3မြန်မာစစ်တပ်ကဒီလိုအခြေအနေဆိုးနေတဲ့သဘောတဘာဝကိုသဘောမပေါက်ပဲအေအေနဲ့ဆက်လက်တိုက်ဖို့လိုလားနေစေဖြစ်တယ်ဒါကိုတော့ပြောင်းလဲပြရမယ်နံပါတ်4အိန္ဒိယဘက်ကလည်းပဲဒီတိုက်ပွဲတွေပြင်းထန်လာနေတဲ့သဘောရှိတဲ့အတွက်အေအေရဲ့စခန်းတွေကိုအိန္ဒိယကထိုးစစ်ဆင်တိုက်မလားတိုက်သင့်သလားအေအေဟာရခိုင်လူထု95ရာခိုင်နှုန်းကထောက်ခံထားတဲ့အဖွဲ့ဖြစ်တဲ့အတွက်ဒါဟာအိန္ဒိယအတွက်ဘယ်လိုလုပ်သင့်လဲဆိုတာနဲ့ပတ်သက်ပြီးဗိဂျန်နံကြအခြေအနေဖြစ်နေတယ်စသဖြင့်ရေးသားထားပါခင်ဗျာ
ဆက်လက်ပြီး Modern Diplomacy EU မှာမြန်မာနိုင်ငံမှာဂျပန်ရဲ့ပါဝင်ပတ်သက်မှုဆိုတဲ့ခေါင်းကြီးနဲ့ရေးသားတဲ့ဆောင်းပါးကနေကောက်နှုတ်တင်ပြလိုပါတယ်အရက်ဖက်ဒီမိုကရေစီအစိုးရအသွင်ကူးပြောင်းလာတဲ့မြန်မာနိုင်ငံအပေါ်အနောက်နိုင်ငံတွေကဒဏ်ခပိတ်ဆို့မှုတွေရုပ်သိမ်းပေးလိုက်ရမှာလူအခွင့်အရေးအခြေအနေစိုးရိမ်မကင်းဖြစ်မှုတွေရှိပေမဲ့လို့လေအခြေခံရန်တရားအဆောက်အုံနဲ့စွန့်အင်ကဏ္ဍတွေမှာနိုင်ငံခြားတိုက်ရိုက်ရင်းနှီးမြှုပ်နှံမှုတွေဝင်လာခဲ့တဲ့အတွက်တရုတ်ဂျပန်နဲ့အာဆီယံနိုင်ငံတွေကစီးပွားရေးအထောက်အကူတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေတိုးလာခဲ့ကြတယ်လို့အစချီရေးသားထားပါတယ်။ ထူးသဖြင့်တရုတ်ကရခိုင်မှာခြေကရန်တရားနဲ့စွန့်ရင်စီမံကိန်းကြီးတွေလှုပ်ဆောင်ခဲ့လို့နိုင်ငံတကာရဲ့ပြစ်တင်ဝေဖန်မှုကိုခံခဲ့ရတာဖြစ်ပါတယ်ဂျပန်ကတော့တရုတ်ရဲ့ One Belt One Road စီမံကိန်းကိုတံပြန်တဲ့အနေနဲ့မြန်မာနိုင်ငံမှာ2012ကစလို့ရင်းနှီးမြှုပ်နှံမှုနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေပြုလုပ်ခဲ့ပါတယ်ဒါပေမဲ့လွန်ခဲ့တဲ့နှစ်ပေါင်း20ကျော်ကစလို့မြန်မာနိုင်ငံမှာရင်းနှီးခဲ့တဲ့တရုတ်ရဲ့ခြေပြားကိုတော့မမှီနိုင်ခဲ့ပါဘူး2019ခုမှာဂျပန်ရဲ့ရင်းနှီးမြှုပ်နှံမှုဟာဒေါ်လာ 1.48 ဘီလီယံရှိခဲ့ပြီး2016ဇူလိုင်လမှာမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုမှာတရုတ်ကနံပါတ်1နဲ့ဂျပန်ကနံပါတ်30လိုက်ခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံမှာဂျပန်ရဲ့ရင်းနှီးမြှုပ်နှံမှုဟာအလွာအမျိုးမျိုးရှိနေပါတယ်။ရန်ကုန်မြေထားလန်းလိုအခြေခံရန်တရားဆောက်လုပ်ရေးမျိုးရှိခဲ့တယ်လို့တီလဝါဆက်ယုံစီမံကိန်း၊ကြောင်မီသွေးတွင်စီမံကိန်းနှစ်ခုစသဖြင့်လို့လည်းရှိခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ကစစ်တမ်းကောက်ခံချက်မှာတော့ဂျပန်ရဲ့ရင်းနှီးမြှုပ်နှံမှုဟာအလုပ်အကိုင်းတွေဖန်တီးပေးတယ်လို့အသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းတွေကိုလည်းအကျိုးပြုတဲ့အတွက်မြန်မာလူထုအများစုကအပြုသဘောဆောင်တုံ့ပြန်ခဲ့ကြပါတယ်။ဂျပန်ဟာရရောတဲ့ချင်းငွေတွေကိုပေးခဲ့ပြီးစီးပွားရေးအထောက်အကူတွေကိုလည်းပေးခဲ့တဲ့အပြင်ထိုစဉ်စစ်ဆူရနဲ့လည်းဆက်ဆံရေးကောင်းမွန်ဖို့ထိန်းနိုင်ခဲ့တဲ့အပြင်နိုင်ငံရေးမှာဒီမိုကရေစီပြန်လည်ဖော်ဆောင်ရေးကိုလည်းအားပေးခဲ့တာဖြစ်ပါတယ်။တစ်ဖက်မှာတော့တရုတ်ရဲ့ရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်လို့မြန်မာမှာသာမကရှေ့တောင်အာရှနဲ့တောင်အာရှမှာတောင်မနှိမ့်ညွတ်မှုတွေထွက်ပေါ်ခဲ့ပါတယ်။တရုတ်ကငွေရင်းစိုက်ထုတ်ရမှာတပြားမှမကြံအောင်ပြန်ထုတ်ယူတယ်လို့ထုတ်ယူရမှလည်းအဆမတန်ပြန်ယူတတ်တဲ့အတွက်သူ့ရဲ့ကျွေးပြီးတဲ့တန်တမာဆက်ဆံရေးပေါ်ဝေဖန်မှုတွေရှိခဲ့တာဖြစ်ပါတယ်။တီတဘာမှာဂျပန်ရဲ့ဂျက်ကာနဲ့ဂျပန်ဘန်တွေ49ရာခိုင်နှုန်းရင်းနှီးမြှုပ်နှံမှုဟာမြန်မာနိုင်ငံမှာအောင်မြင်မှုလို့ပြောနိုင်တယ်လို့ဂျပန်ဟာတရားစတ်တာပေါ်ချွေပါတဲ့ရခိုင်မှာလည်းရင်းနှီးမြှုပ်နှံမှုကိုစတင်ခဲ့တာဖြစ်ပါတယ်။ဂျပန်အနေနဲ့မြန်မာနိုင်ငံမှာစီးပွားရေးဖွံ့ဖြိုးမှုသာမကလူခွေရင်နဲ့တရင်လွတ်လပ်ခွင့်ရရှိရေးတွေလေနိုင်ငံကောင်းဆောင်ဒေါ်အောင်ဆန်းစုကြည်ကိုလက်ခံဖို့နားချတင်ပါတယ်ဂျပန်ဟာဒီမိုကရေစီနိုင်ငံဖြစ်တယ်လို့တရုတ်ရဲ့ကျေးဇူးမှုကိုထိညှိနိုင်ဖို့လွတ်လပ်ပြီးပွင့်လင်းတဲ့အိန္ဒိယနဲ့ပစိဖိတ်ဝန်းကျင်ဖန်တီးရေးလှုပ်ရှားမှုမှာအဓိကပါဝင်တဲ့နိုင်ငံတစ်နိုင်ငံဖြစ်တဲ့အတွက်ဒီရည်တည်ချက်ဟာကောင်းမွန်ပါတယ်တခြားဒီတန်တရာတွင်ရှိအနာရှင်နိုင်ငံတွေလမ်းကိုလိုက်မလားဒီမိုကရေစီရှင်သန်တဲ့နိုင်ငံတွေရဲ့လမ်းကိုလိုက်မလားဆိုတဲ့ရွေးလမ်းကိုရွေးရမှာကတော့မြန်မာခေါင်းဆောင်တွေရဲ့ဆုံးဖြတ်ချက်ပဲဖြစ်ပါတယ်။ဘယ်လမ်းကိုပဲရွေးရွေးဂျပန်ကတော့ရေးပါတဲ့ခန့်ခါတကဏ္ဍကနေပါဝင်ဆောင်ရွက်ပြီးသွားနိုင်မှာဖြစ်ပါတယ်လို့ဆောင်းပါးမှရေးသားထားပါတယ်ရှင်။တော်ရရှိများရှင်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့မြန်မာအစိုးရနောက်တက်မတော်တာဝန်ရှိသူတွေအကြားညဉ့်ဉန်းရေးအတွက်ဆွေးနွေးတာတွေရှိနေပြီမဲ့လို့လဲတိုက်ပွဲတွေကပြင်းထန်နေစေပါ။အချိန်ထဲမှာပဲတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA အပါအဝင်ညဉ့်ဉန်းရေးလုပ်ငန်းစဉ်အပေါ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တန်တရာသဘောထားတွေကလည်းထွက်ပေါ်နေပါတယ်။ညဉ့်ဉန်းရေးဆွေးနွေးမှုတွေတိုးတက်မှုရဖို့လက်ရှိလုပ်ငန်းစဉ်မှာအပြောင်းအလဲတွေလုပ်ဖို့လိုအပ်နေပါပြီလား။ချင်းကနိုင်မဲ့နီလန်အစ်စ်တွေဘာရီများရှိနိုင်မလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အတန်းဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါရရှင်
။ကျမတို့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာသောရရှင်ကြီးရဲ့သဘောထားအမြင်တွေထင်ဟပ်စေဖို့ပါဝင်ဆွေးနွေးကြပါလို့ထပ်မံဖိတ်ခေါ်ပါရရှင်။အခုတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်းကတင်ဆက်မှာပ
ဒီကိရမနဲ့တင်ပြမယ် idiom အသုံးက
break a leg
ဖြစ်ပါတယ်စာလုံးပေါင်းက break break ကချိုးတာ a ကတခုတချောင်း leg leg ကခြေတော့ဆိုတော့စပိုက်ခွင်းရဲ့ဓာတ်ရိုက်ဒီဘယ်ကတော့ခြေတချောင်းကိုကျိုးအောင်လုပ်တာပေါ့ idiom ဆိုရဲတဝိုက်ဒီဘယ်ကိုမရှင်းပြမီဒီအသုံးဆင်းတက်လာတဲ့နောက်ကျောင်းကိုအနည်းငယ်ရှင်းပြပါစီ Shikika, Piazadwin Loka Ma, a you shikiraga, Samakami, Nubina de Rigo, Pue Aomime, Carnileo, a simbi bazilo, summon gown down below ye. You timur huga, Pyongyan, so down people with your body. Uma, break a leg, cheat out Juba zilo, so down beaching up ye. Pyongyan the boat, debe you be. Dibue Kame Lugu, Gangang Bazi, Aumi Bazilu, Sudang Bia Yaute Lu, Shigere, Yupipare. Dido, Aumi Bazi, Simbi Bazilu, Pyogayeno, Bueka Yama, Pyongyan Pipi, Simabi, Pite, Yushibare. Dajamlu, Break a leg lu to Uga, Piolare, Suin, Idiensuret, the White Divi Garo, Gugu, Gangang Bazi, Simbi Bazilu, Piore, Surago, Nale, the Boba Pi, Jesu Diama, Pite, Surago. Nale Sichimari. Dinia Pino Inglilo, Brick a Liga, Good Lucku, Subari. Didone Batelu, George Grupide Umagaro.
It's important for our first performance tonight to be a success. So, break a leg, everybody.
Dinia Kame, Puega, Genoroe, Patama Uzon, Pue, Suro, Aumimbu, Yejide. Dajamolo, Alon, Simpi Bazi. Gangang Bazi Lu, Sudang Bari, Lu Tibi Yabari. Umago, not a count Nazi Jiao.
It's important for our first performance tonight to be a success. So break a leg, everybody.
Go, Gangang Bazi, Simbi Bazi Lu, Pure, Suin, Idiom Atunya, Belu Biomle.
Break a leg.
Lu Piolu Yabari, Eragaro, Digrimine, Timpia Giri, Idiom Atume, Pipari.
တလလာတန်တင်ဆက်နေတဲ့အမေရိကန်သုံးအင်္ဂလိပ်စာသင်ခန်းစာစီစဉ်ကိုကျမတို့ဗီအိုအမြန်မာပိုင်းရုပ်တံရဲ့တနင်္လာနေ့ညနေခင်းအစီအစဉ်တိုင်းမှာလဲကြည့်ရှုအားပေးနိုင်ကြပါရဲ့ရှင်အခုတော့မြန်မာအရေးတုံးသက်ချက်အစီအစဉ်ကိုတင်ဆက်မှာပါအေးအေးဆင်းရဲလာတဲ့လက်နက်ကိုင်တိုက်ပွဲတွေဟာရခိုင်အမျိုးသားရေးစိတ်သက်ကိုရခိုင်အမျိုးသားရေးစိတ်သက်နိုးကြားလာတာကိုပြသနေခြင်းဖြစ်တယ်စစ်အင်အ မြမအရေးစောင့်ကြည့်လေ့လာသုံးသပ်နေတဲ့ American Pamokh David Steinberg ကသုံးသပ်ပါတယ် Georgetown Tech သို့ဂုံတူးဆောင် Pamokh David Steinberg နဲ့ဥကျော်စန်းသာဆွေးနွေးသုံးသပ်ထားတာကိုနားဆင်ကြရအောင်ပါရှင
် Pamokh Steinberg ညာအခုရခိုင်ပြည်နယ်ဘက်မှာအေအေနဲ့အစိုးရစစ်တပ်နဲ့ဖြစ်တဲ့တိုက်ပွဲကြီးကြဟာလူတော်တော်များများစိုးရိမ်မကင်းဘူးဆိုတာကြဲကြဲလောင်လောင်ကြားနေရပါတယ်။တခြားတိုင်းရင်းသားလက်နက်ကိုင်အင်အားစုနဲ့ဖြစ်တာတက်ပို့ပြီးတော့စိုးရိမ်တကြီးပြောလာကြတာကြားရပါတယ်။ဆရာကြီးရောအဲ့လိုစိုးရိမ်ကြီးဖြစ်တယ်လို့ထင်ပါသလား
? Let me begin by going back further and mentioning the issue of New Zealand.
နေနေနောက်ကြောင်းပြန်ပြီးတော့ပြောပြစီနယူးဇီလန်မှာပြတ်တက်တာတွေဟာစစ်သွေးကြွမျိုးသားရေးဝါဒပြည်ပဆန့်ကျင်မျိုးသားရေးဝါဒဆိုပြီးတော့ပြောကြတယ်မဟုတ်လားဒီလိုသဘောပါပဲမြန်မာနဲ့အိန္ဒိယတို့မှာလည်းဖြစ်နေပါတယ်အိန္ဒိယဝန်ကြီးချုပ်မိုဒီလက်ထက် Ethnic Religious Nationalism လူမျိုးရေးဘာသာရေးအမျိုးသားရေးဝါဒကြီးထွားလာပါတယ်မြန်မာနိုင်ငံမှာလည်းမဘာသာလှုပ်ရှားမှုပေါ်လာသလိုရခိုင်အေအေလှုပ်ရှားမှုကလည်းဒီလိုပါပဲဗမာလူမျိုးတွေနဲ့စင်ပြိုင်ပေါ်ပေါက်လာတဲ့လူမျိုးရေးလှုပ်ရှားမှုတရက်ပါပဲ။ဗမာတွေဟာရခိုင်ကို1984-85မှာအောင်နိုင်ပြီးတော့မဟာမုဏိရုပ်ပွားတော်ကိုမန္တလေးကိုလူယူသွားခဲ့ပါတယ်။ဒီဖြစ်ရပ်ကိုမမေ့ပျောက်ကြသေးပါဘူး။ဒါပေမဲ့ဗမာတွေကတော့ဒါကိုမဖော်ပြကြတော့ပါဘူး။မကြခင်တုန်းက The New Light of Myanmar အစိုးရသတင်းစာမှာရခိုင်ကြောင်းဆောင်းပါးတစ်ပုဒ်ဖတ်လိုက်ရပါတယ်။အဲ့ဒီမှာဗမာတွေရခိုင်ကိုအောင်မြင်သိမ့်ပိုက်တဲ့ကိစ္စတစ်ခုလုံးကိုလုံးဝဖော်ပြမထားပါဘူး။အင်္ဂလိပ်တွေအကြောင်းကိုတော့ပြောထားပါတယ်။ဒါမမှန်ပါဘူး။ရှမ်းကချင်ကရင်စတဲ့တိုင်းသားတွေရဲ့မျိုးသားရေးစိတ်ဓာတ်မှာဒါတွေအရေးကြီးပါတယ
်။တမိုင်းမှာအင်အားကြီးတဲ့လူမျိုးကအင်အားနည်းတဲ့လူမျိုးကိုအောင်နိုင်ခဲ့တဲ့ရဲစဲစဲပြုမှုခဲ့တဲ့ဆိုတာတွေကိုအမှန်တိုင်းအခုမှပြန်လဲဖော်ထုတ်နေလို့ရောပြဿနာပြေလည်သွားလိမ့်မယ်။ပြည်ထောင်စုစိတ်ဓာတ်ရှင်သန်လာနိုင်စေရလို့ထင်ပါသလားအဲ့လိုပြောလို့
If you just say it then it doesn't solve anything. It clears the air.
ပြောရုံလောက်နဲ့တော့ဘယ်ပြဿနာကိုမှပြေလည်စေမှာမဟုတ်ပါဘူး။ပြောရမှာကတမိုင်းမှာဒီလိုအချက်လက်တွေရှိခဲ့တယ်လစ်လျူရှုထားလို့မရနိုင်ဘူးဒီအမှားတွေကိုပြန်ပြင်ကြရအောင်လို့ပြောရမှာပါပြန်ပြင်နိုင်မဲ့စနစ်တရလည်းလိုပါတယ်တိုင်းသားလူနည်းစုတချို့အတွက် Federal အခွင့်အရေးတွေဖန်တီးပေးရမယ်ပြည်ထောင်စုထဲမှာလူစုတပွေးတဲ့နေထိုင်နိုင်မှုအတွက်ဆိုလို့ရှိရင်အတိတ်ရဲ့အမှားတွေကိုအသိမှတ်ပြုပြီးတော့အပေါင်းလက္ခဏာဆောင်လာအောင်လုပ်သွားကြရမှာဖြစ်ပါတယ်
APA တွေကရာစုနှစ်နဲ့ချီပြီးတော့ကြာမြင့်ခဲ့ပြီဖြစ်ပါတယ်ပြန်ကောက်ရမှာနောက်ကျမနေတော့ဘူးလားဆရာကြ
ီး It's not too late because it's going to keep coming up
အသိနောက်မကြပါဘူးဒီစိတ်သက်တွေကကြီးထွားမြင့်မားလာနေပါတယ်2019ခုနှစ်တုန်းကရခိုင်မျိုးသားနေ့မြောက်ဦးမြို့မှာအဒီကုန်းဖြစ်လို့လူဒါဇင်ဝက်လောက်တည်ဆုံးခဲ့ရတဲ့ဖြစ်ရပ်ကိုကြည့်ပါဒီဖြစ်ရပ်မှာဘယ်ဘက်ကမှားတယ်ဘယ်သူမှတာဝန်ရှိတယ်ဆိုတာကျွန်တော်တော့မသိပါဘူးကျွန်တော်သိတာကတော့ဗမာကြီးစိုးမှုကိုစန့်ကျင်တဲ့ရခိုင်ကိုပိုင်အုပ်ချုပ်ခွင့်ကိုပြတ်တာတယ်ဆိုတာပါပဲဒါတွေကအကျုံးဝင်နေတော့မှပဲရုပ်စွာဆုံးရခိုင်ဗုဒ္ဓဘာသာတချို့ကဒီကိစ္စတွေကိုတိတ်ကိုအလေးထားနေတော့မှပဲဒီစိတ်ဓာတ်တွေဟာသူတို့ရဲ့သားသမီးတွေစီကိုဆက်လက်ကူးဆက်သွားမှာပါဆိုတော့ဒီတမိုင်းဖြစ်ရပ်တွေဟာသိဟောင်းနွမ်းနောက်ကျနေခဲ့ပြီဆိုတာတော့မဟုတ်ပါဘူးအထူးသတိထားကြင်တွယ်ရမယ့်ကိစ္စတွေဖြစ်နေတော့မှပဲ
အခုမြန်မာနိုင်ငံမှာတက်မတော်ရဲ့ဆောင်ပုဒ်တစ်ခုကပြည်ထောင်စုမပြိုကွဲရေးဖြစ်ပါတယ်ဒီဆောင်ပုဒ်ကိုအတိုက်ခံရောတိုင်းရင်းသားအလုံးငါးပါသဘောတူလက်ခံကြပါတယ်လက်တွေ့မှာရောတိုင်းရင်းသားအရေးကိုဒီဆောင်ပုဒ်နဲ့အညီကြင်တွယ်နေတယ်လို့ဆရာကြီးသုံးသပ်မိပါသလား
No it's been badly handled from the very beginning After all
ဆောင်ပုဒ်အစကတည်းကအမှားမှယွင်းယွင်းကြင်တွယ်လာခဲ့တာပါမူလတော့ကပင်လုံးမှာဖက်ဒရယ်အစိုးရတီထောင်မှုပြောခဲ့ကြပြီမဲ့လေဥနုလက်ထက်မှာအရက်သားအစိုးရဟာလဲဖက်ဒရယ်အစိုးရမဟုတ်ခဲ့ပါဘူးနာမည်သာပြည်ထောင်စုမြန်မာနိုင်ငံ Union of Burma ဖြစ်နေပေမဲ့ပြည်ထောင်စုအစ်စ်မှန်မဟုတ်ခဲ့ပါဘူးကျွန်တော်အများအားပြောခဲ့ဘူးသလိုပါပဲလွတ်လပ်ရေးရပြီးကတည်းကမြန်မာနိုင်ငံရဲ့အခြေခံပြဿနာဟာဒီမိုကရေစီမဟုတ်ပါဘူးတိုင်းရင်းသားဆက်ဆံရေးသာဖြစ်ပါလေဗမာတို့ကတော့ဒါဟာတင့်တော်မျှတတဲ့ဆက်ဆံရေးပဲလို့ယူဆကြပါလိမ့်မယ်ဘာကိုမျှတတယ်လို့ထင်ကြတယ်ဆိုတော့ကျွန်တော်မသိပါဘူးကျွန်တော်တို့ပြင်ပကနေကြည့်တဲ့သူတွေအတွက်တော့ဒီလိုမျိုးဆကြပါဘူးဒါကိုတနည်းနည်းနဲ့ပြေလည်အောင်လုပ်ရမှာပါဒေါက်ဆန်းစုကြည်လည်းဒီကိစ္စဟာသူ့အတွက်ထိတ်တန့်ဦးစားပေးဖြစ်တယ်လို့ပြောခဲ့ပါတယ်ပြီးတော့သူဟာပင်လုံစိတ်ဓာတ်အစဉ်လာကိုသူ့ရဲ့ဖခင်စီကစက်ခံရတဲ့သူပါဒါပေမဲ့အခုထိအလုပ်မဖြစ်သေးပါဘူးဒီကိစ္စကိုစစ်တပ်ကတန်လျာရှိနေပါတယ်ဒေါက်ဆန်းစုကြည်ကိုသူတို့မယုံပါဘူးဆိုတော့တိုင်းသားတွေနဲ့ပြေလည်မှုရရှိရေးဟာဘဲကိုမှခီးမပေါက်နိုင်ပဲဖြစ်နေပါလေအခုဖွဲ့စည်းပုံပြင်ဆင်ရေးလှုပ်ဆောင်မှုဖြစ်လာတဲ့ကိစ္စမှာပထမဆုံးလိုရမယ့်အဓိကအကြောင်းကလည်းဒေါန်ဆန်းစုကြည်တမရဖြစ်ရေးမဟုတ်ပါဘူးဖက်ဒရယ်စနစ်ကိုလက်တွေ့အကောင့်တွေဖော်ရေးတာဖြစ်ပါတယ်ဒီထဲမှာအရေးကြီးတဲ့အချက်တစ်ခုအဖြစ်ကျွန်တော်စဉ်းစားမိတာကတော့ပြည်နယ်တိုင်းရင်းသားနယ်ပယ်တွေမှာအုပ်ချုပ်ရေးအကြီးအကဲကိုဒေသခံပြည်သူတွေကရွေးချယ်သူတွေကိုခန့်ထားရေးဖြစ်ပါတယ်ဘိုးဆိုးဝါးကကြိုက်တဲ့လူကိုမခန့်နိုင်ပါဘူး
တချို့ကသုံးဆက်ကြပါရဲဒီနေရာမှာဂျာဝင်စစ်စပ်ပေးမဲ့လူလိုအပ်တယ်အထူးသဖြင့်တရုတ်ကဝင်ရောက်ဖြန့်ဖြေးပေးရင်ရနိုင်မယ်လို့ယူဆကြတာရှိပါတယ်ဆရာကြီးဘယ်လိုသဘောရပါလဲဖြစ်နိုင်ပါလား
I don't think that is sound first of all I think that the Burmese resent foreigners
ဒါကတိတ်ဖြစ်နိုင်တယ်လို့တော့ကျွန်တော်မထင်ပါဘူးနိုင်ငံခြားသားတွေရဲ့ဂျာဝင်ဆွတ်ဖွဲ့မှုတွေကိုလည်းမြန်မာတွေကမယုံလဲမယုံကြည်ကြပါဘူ
းဒါပေမဲ့တရုတ်ကလက်ရှိမှာမြန်မာနိုင်ငံကိုနိုင်ငံတကာမျက်မှောက်မှာကာကွယ်ပေးနေတဲ့အခါစီးပွားရေးအဖြစ်လည်းပဲအဓိကကျတဲ့နိုင်ငံတစ်ခုဖြစ်နေဆိုတော့တရုတ်နိုင်ငံရဲ့မြန်မာပေါ်ဩဇာလွှမ်းမှုကအတော်တီးမနေရဘူးဖြစ်ပါလား
That is true at the moment. That's absolutely true. But we've seen in the past the Chinese leverage
ဟုတ်ပါတယ်ခင်ဗျာဒါတော့မှန်ပါတယ်လောစင်မှာလုံးဝမှန်ပါတယ်ဒါပေမဲ့အတိတ်ကိုပြန်ကြည့်ရင်တရုတ်ဟာမြန်မာပေါ်ဖိအားသုံးတဲ့နေရာမှာမြန်မာဘက်ကခံစားချက်သဘောထားကိုအယူမဆိုင်ပဲလောက်တက်ပါလေရေပွေအားဖြင့်နိုင်ငံသားတွေဟာမြန်မာတို့ရဲ့သဘောထားကိုနားလည်ခံစားခြင်းမရှိကြပါဘူးဆိုတော့တရုတ်ရဲ့အခန်းကဏ္ဍဟာမေကွန်းထုတ်เสียဖြစ်နေပါလေအမေရိကန်ရဲ့အခန်းကဏ္ဍဟာလည်းမေကွန်းထုတ်เสียပါပဲဒါပေမဲ့မြန်မာနိုင်ငံအနေနဲ့စကန်ဒီနေးဗီးယန်းနိုင်ငံတွေဒါမှမဟုတ်အမေရိကန်တရုတ်စတဲ့နိုင်ငံတွေရဲ့အကျန်းစီတိတ်တဆိတ်ပဲရယူသင့်တယ်လို့ထင်ပါတယ်ဒါပေမဲ့ဒီအကျန်းစီလောက်နဲ့တည်းမရပါဘူးတကယ်လက်တွေ့ဖြစ်အောင်ဥပဒေတွေလောက်ရပြင်ရမှာလည်းဖြစ်ပါလေ
။အိန္ဒိယရောခင်ဗျာအိန္ဒိယဆိုရင်လည်းသူတို့တိုင်းပြည်မှာဒီလိုလူမျိုးစုပြဿနာတွေအများကြီးနဲ့ရင်ဆိုင်ခဲ့ရတယ်ပြဿနာဖြစ်အောင်ထိန်းနိုင်ခဲ့တယ်။တစ်ဖက်မှာလည်းပဲမြန်မာနိုင်ငံမှာသူတို့ရဲ့စီးပွားရေးအရရင်းနှီးမြှုပ်နှံမှုဆန္ဒတွေအများကြီးရှိနေတယ်ဆိုတော့သူတို့ရဲ့တိုင်းပြည်အတွေ့အကြုံကမြန်မာနိုင်ငံအတွက်အဆုံးချအကြံပေးတာမျိုးဝင်ရောက်ဆွေးနွေးတာမျိုးမလွတ်နိုင်ဘူးလားခင်ဗျာ
။ India I think has a very important interest as you just said.There
are
multi-modal.
ကျွန်တော်ပြောသလိုပါပဲမြန်မာနိုင်ငံအတွင်းမှာအိန္ဒိယရဲ့အကျိုးစီးပွားဟာအင်တာမအရေးကြီးပါတယ်။ကလတာမြစ်နဲ့ပတ်သက်တဲ့စီမံကိန်းဟာမဏိပူရာအာတန်နာဂဒေတာတွေလိုအိန္ဒိယအရှေ့မြောက်ပိုင်းဒေတာတွေအတွက်တိတ်ကိုအရေးကြီးပါတယ်။ဒီဒေတာမှာအိန္ဒိယကိုတိုက်ခိုက်နေတဲ့သဘုံအဖွဲ့၁၁ဖွဲ့လောက်ရှိနေပါတယ်။တချို့ကအိန္ဒိယမြန်မာနိုင်ငံမှာနေကြတဲ့လူမျိုးစုသဘုံတွေပါ။ အိန္ဒိယဟာဒီဒေသကိုငြိမ်းချမ်းစေချင်တာတရုတ်ဩဇာကနေလွတ်မြောက်စေချင်တာပါဆိုတော့အိန္ဒိယကတိတ်တဆိတ်ကူညီနိုင်ပါတယ်ဒါပေမဲ့ဝန်ကြီးချုပ်နရင်ဒရာမိုဒီဟာဟိန္ဒူမျိုးသားရေးစိတ်ဓာတ်ကိုနှိုးဆွနေပါတယ်ဒါအိန္ဒိယအတွက်စိုးရင်စရာပါအိန္ဒိယမှာမွတ်စလင်ကတန်း150လောက်ရှိပါတယ်သိအကဲဆက်တဲ့ကိစ္စပ
ါမြန်မာရှိရေးကိုပြန်ကြည့်မယ်ဆိုရင် the worst case scenario ပေါ့ဆရာကြီးအဆိုးဝါးဆုံးဖြစ်နိုင်တဲ့အခြေအနေဘယ်လိုလို့ထင်ပါသလဲအေအေကအခုခါမှာဒါဝါကိုအားကြပြီးတော့ confederation using လဲလို့ပြောလာပါတယ်ဒါကိုကြံတဲ့တိုင်းရင်းသားတွေကလည်းပဲတိုက်တယ်လို့မပြောတော့မှသူတို့ဟာဘာမှဝေဖန်ခြင်းမပြုနဲ့နှုတ်ဆက်နေကြပါတယ်ဆိုတော့ဒီကိစ္စကျေပြန့်လာရင်ပြည်ထောင်စုပြိုကွဲရေးအထိဥတည်သွားနိုင်တယ်လို့ဆရာကြီးယူဆပါသလား
A little different because Rakhine is already a state of the
နည်းနည်းတော့ကွဲပြားပါတယ်ဘာကြောင့်လဲဆိုတော့ရခိုင်ကပြည်နယ်အဆင့်ရှိနေပြီးသားပါဝါကရှမ်းပြည်နယ်ရဲ့အစိတ်ပိုင်းတစ်ခုမြတာပဲဖြစ်ပါတယ်ဒါကိုဝါကတီးခြားပြည်နယ်လိုချင်နေတာပါဒါကိုရှမ်းကမကြိုက်ပါဘူးရခိုင်ကပြည်နယ်ရပြီးသားပါရိုဟင်ဂျာကိစ္စကတီးခြားပြဿနာပါဒါပေမဲ့အေအေအင်အားကြီးထွက်လာတာကတော့တိတ်ပြီးတော့အရေးကြီးတဲ့ကိစ္စဖြစ်ပါတယ်ဒါဟာဗမာတို့သဘောပေါက်နားလည်ရမယ်ရခိုင်အမျိုးသားရေးစိတ်ဓာတ်ဖြစ်ပါတယ်တိမ်မွေ့တဲ့နီးနဲ့ကင်တွယ်တဲ့မှာတယ်ဒါပေမဲ့စစ်တပ်ကဒီလိုတိမ်မွေ့တဲ့နီးနဲ့ကင်တွယ်လိုက်မယ်လို့ကျွန်တော်မယုံကြည်ပါဘူးအရက်ဖက်ဆိုးရကလည်းလောလောဆယ်မှာဒီလိုလှုပ်လိုက်မယ်လို့မထင်ပါဘူးဒီလိုလှုပ်ဖို့ဆိုတာကလည်းချိန်ယူပြီးတော့ဘက်စုံလှုပ်ရမယ်ကိစ္စပါချိန်ထဲမှာပဲအေအေတွေနည်းမြေတိမ့်ပိုက်မဲ့ကိစ္စစခန်းတွေကိုပြစ်ခတ်တိုက်ခိုက်နေတဲ့ကိစ္စဟာလည်းလက်ခံနိုင်စရာမရှိပါဘူးဒီထဲမှာရိုဟင်ညာပြဿနာရှိနေတဲ့အတွက်လည်းအခြေအနေတွေကပိုပြီးတော့ရှုပ်ထွေးစေပါတယ
်ဆိုရင်ကအကောင်းဆုံးလို့ထင်တဲ့ကိစ္စတစ်ခုကိုကျွန်တော်မေ့ချင်ပါတယ်အစိုးရစစ်တပ်နဲ့အေအေနဲ့တိုက်နေတာအပြင်ဒီကိစ္စဟာကျေပြန့်လိုက်ပြီးတော့ဗမာနဲ့ရခိုင်လူထုဂျင်းကြားမှာအမုန်းပွားစရာဖြစ်လာလိမ့်မလားအဲ့လိုမဖြစ်လာအောင်ဘယ်လိုထိန်းသိမ်းရမလဲဆိုတဲ့ကိစ္စဖြစ်ပါတယ်ဆရာကြီးဘယ်လိုလုပ်နိုင်မလဲထင်ပါလဲ
You got to start out in the school system You got to start out educating I mean you don't stop there but you start
တော့ပညာရေးကစပြီးတော့လောက်ရမယ်ကိစ္စဖြစ်ပါတယ်တန်းတူညီမျှရေးစိတ်ဓာတ်ကိုဖန်တီးနိုင်တဲ့ပညာရေးဖြစ်ရပါလိမ့်မယ်ကျောင်းသင်ခန်းစာတွေကိုပြင်ရမယ်လက်တွေ့မှာလည်းဒီလိုဖြစ်အောင်လုပ်ပေးရပါလိမ့်မယ်လူတိုင်းနဲ့သက်ဆိုင်တဲ့ပြည်ထောင်စုနိုင်ငံဆိုတာလောက်ရပါလိမ့်မယ်ဒီအမေရိကန်ပြည်ထောင်စုမှာလည်းရှိခဲ့ပါတယ်လူပြူတွေဟာလူမဲတွေထက်အခွင့်အရေးရခဲ့တယ်လက်တီနိုတွေထက်ပိုအကျိုးခံစားခွင့်ရှိခဲ့တယ်အရင်တုန်းကဆိုလို့ရှိရင် Protestant တွေဟာ Roman Catholic တွေဂျူးတွေထက်အခွင့်အရေးရခဲ့တယ်ဒါတွေကိုတဖြည်းဖြည်းချင်းကျော်လွှားနိုင်ခဲ့တာပါအလားတူထပ်မဖြစ်အောင်လည်းအပြောင်းလဲတွေလုပ်ဖို့ကြိုးပမ်းခဲ့ရပါတယ်မြန်မာနိုင်ငံမှာလည်းသူမီသူဟန်နဲ့ဒီလိုလောက်ရမှာဖြစ်ပါတယ်ဒီလိုပြဿနာမျိုးကြော်လွားနိုင်တဲ့နိုင်ငံတွေရဲ့အတွေ့အကြုံတွေကိုလည်းတိတ်တဆိတ်လေ့လာပြီးတော့နမူနာရေးသင့်ပါတယ
်အခုဆက်လက်ပြီးတော့ဒေါက်တာမျိုးမျက်မောင်ရဲ့ယုံကြည်ရာတွေကိုပြောပြထားတဲ့သူယုံကြည်ရာအစီအစဉ်ကိုတင်ဆက်မှာပါမမိုးဖြူကအစီအစဉ်ထုတ်လွှင့်ထားပါတယ်ရှင်
အယုံကြည်ရကိုလောက်ရမယ်ဆိုရင်တော့ကျွန်တော်ကိုယ်တိုင်ကလည်းအရင်ကတော့မတန်ဆမှုမရှိဘဲနဲ့2025ခုနှစ်နေခဲ့တယ်အခု25နှစ်ပိုင်းမှာကျွန်တော်ကအကြောင်းတစ်ခုကြောင့်လုံးကွဲသွားတယ်ပေါ့နော်အဲ့တော့ကျွန်တော်ယုံကြည်ရတော့မတန်ဆမှုတရားဖြစ်သွားပေမဲ့လည်းကျွန်တော်တို့လောကမှာဒီကိစ္စကျွန်တော်အဓိကလုပ်ခဲ့တဲ့ကျွန်တော်ရဲ့ရည်ချက်ကတော့စူးစမ်းအထောက်အပံ့မဖြစ်ပါဘူးအဲ့တော့စူးစမ်းအထောက်အပံ့လုပ်တဲ့နေရာမှာလူတိုင်းကစူးစမ်းနေရမယ်ကိုယ့်ရဲ့အခွင့်အလမ်းကိုမျှတမ်းရှာဖွေနေရမယ်ခွင်လန်းဆိုတာကလည်းရှင်နေမရှိနေသားတွေရတမျိုးမဟုတ်တမျိုးတော့သူတို့ပေါ်လာကြတာပါပဲပေါ့နော်ပိုတာမကြိုးစားနေဘူးဆိုရင်တော့အဲ့ဒီခွင်လန်းပေါ်လာမယ်ဆိုရင်လည်းပဲကျွန်တော်တို့ဘလို့မှလက်လန်းမရောက်နိုင်မှာမဟုတ်ပါဘူးတော့ကျွန်တော်ကတော့ကြိုးစားနေဖို့ကိုတော့ပြောချင်ပါတယ်အဲ့တော့ကျွန်တော်ဉာလုံးမမြင်တဲ့ဘဝမှာကျွန်တော်အများကြီးခက်ခဲခဲ့တယ်ကျွန်တော်ရဲ့ဘဝကိုပြန်လည်ထူထောင်မှုကကျွန်တော်အများကြီးကြိုးစားခဲ့နေရမှာအဓိကအရေးကြီးဆုံးကတော့ကြိုးစားနေဖို့ပဲကြိုးစားပြီးတော့စိတ်နဲ့မပြဘဲနဲ့ကျွန်တော်ကြိုးစားနေခဲ့တာပါအဲ့ဒီဟာတွေကိုထက်ပြီးတော့ပံ့ပိုးပေးတဲ့အရာကကျွန်တော်မျိုးသားတယ်အခုကကျွန်တော်ဒီအရာရာကိုမလုပ်ရမယ်ဆိုပြီးတော့အနေနဲ့သုံးသက်နေတယ်ဒါကလည်းအလုံးစဉ်းစားနေချင်ပါတယ်ပေါ့နော်ဒါကြောင့်လဲဆိုတော့ကျွန်တော်ကအချိန်နဲ့အချိန်ကိုသုံးသက်နိုင်မှသာလဲကျွန်တော်တို့လက်ရှိသွားမဲ့လမ်းကြောင်းတစ်ခုကိုဖျက်ဖြောင်းတန်းစဉ်းစားနိုင်မှာသွားနိုင်မှာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့လူလောကအကြည့်ကလုပ်တဲ့နေရာမှာကျွန်တော်တို့ကကျွန်တော်မခရီးရလေးရှိတယ်ပေါ့အဲ့တော့အတ္တနဲ့ပရဆိုပြီးတော့ကျွန်တော်ယုံကြည်တာတစ်ခုထက်ရှိပါတယ်လူတိုင်းက ဘဝမှာဖြစ်တဲ့နေရာမှာဒီအတ္တပရနှစ်ခုတော့အားလုံးထိတဲ့ကိစ္စုံနေကြတာဖြစ်ပါတယ်။အတ္တများတဲ့လူပရနေတဲ့လူပရများတဲ့လူအတ္တနေတဲ့လူဆိုပြီးတော့ရှိပါတယ်။ကျွန်တော်တို့ဘာလို့လို့အဲ့ဒီအတ္တပရကိုချင်းကြီးဖို့လိုပါလဲ။အဲ့တော့ကိုယ်ဒီအခုနေသားမှာအတ္တများနေရလားအတ္တနေနေရလားသိဖို့လိုပါလဲ။အရာတိုင်းမှာတော့ကျွန်တော်တို့ပရကြည့်ပြလုံးလုံးဖြစ်သလိုအရာတိုင်းမှာအတ္တကြည့်ပြကိုပဲဦးစားပေးတော့မဖြစ်ဘူးဆိုတာကျွန်တော်ယုံကြည်ပါတယ်။အကြမ်းလေဆိုတော့ဆိုတာကကျွန်တော်တို့အလုပ်တစ်ခုလုပ်ကြတယ်ပေါ့တာဖို့တာဖို့လုပ်ကြတယ်ဒါဒီကုအတွက်လုပ်ကြပါအဲ့တခုလာနဲ့ကုမ္ပဏီကမိသားစုအတွက်ဒီထက်ပိုပြီးကျွန်တော်တို့ကြီးကျယ်ပြောရမယ်နိုင်ငံတော်အတွက်ဘယ်လောက်ထိလုပ်ပေးနိုင်တယ်လဲနိုင်ငံတော်လုပ်တဲ့နေရာမှာတချို့ကကျွန်တော်တို့လာကစာပေလုပ်တာရှိတယ်တချို့ကကိုယ့်စိတ်ကိုစာပေလုပ်တာရှိတယ်အဲ့တော့ကျွန်တော်တို့ဒီနိုင်ငံအများအားဖြင့်အလုပ်တဲ့နေရာမှာလည်းပဲအတ္တနဲ့ပရဆိုပြီးတော့သင်ဖို့လိုပါတယ်အဲ့ကျွန်တော်ဒီတကယ်ကိုကျွန်တော်ရည်ရွယ်ချက်တွေအများကြီးရှိပါတယ်။ဇလုံးကွယ်ပြီးနောက်ဝင်မှာကျွန်တော်ပို့ပြီးတော့မှရည်ရွယ်ချက်တွေအများကြီးထားတာရှိပါတယ်။ဒီကတော့မတန်ဆန်းသူတွေဘဝမှာပုံမှန်ပြန်ဖြစ်ဖို့အတွက်ကျွန်တော်တို့လုပ်ပေးနိုင်တယ်ဆိုတဲ့အနေထားမျိုးကျွန်တော်အများကြီးပြောချင်တယ်။ဒါကြောင့်မို့ကျွန်တော်တို့ဒီအတ္တဘလောက်ပါဆန်နေရှိပြီးတော့ပရဘလောက်ပါဆန်နေရှိတဲ့ဆိုတာမျိုးတွေကျွန်တော်တို့တွေ့ဖို့လိုပါတယ်လို့ကျွန်တော်ဒီဘာလို့လို့အဲ့ဒီအချိန်ခွင်နဲ့ကျွန်တော်ချိန်ပြီးတော့အနေနဲ့ကိုရှောင်လန်းနေပါတယ်။ဒါကြောင့်မို့လို့ကျွန်တော်ဒီခိုက်ခရောက်လည်းငါတို့ကဘယ်နှမမှန်လေးဆောက်လန်းနိုင်ခဲ့ပါလဲအဲ့ဒီမှာကျွန်တော်တို့ဒီအများအတွက်လုပ်ရနေရကြိုးစားရမယ်ကြိုးစားရမယ်ကိုယ့်ရဲ့အများအတွက်ဒီဘယ်လောက်တန်ရှင်းဖြူနေလဲဆိုတာပြည့်ဖို့လိုပါတယ်ဒီလိုတော့အများအတွက်လုပ်ပါတော့ဆိုကိုကြိုးအတွက်ဆိုတာရင်နောက်မှာလည်းလည်းကပ်ပါနေလိုက်ရှိပါတယ်ဒါမျိုးလည်းဖြစ်ဖို့တော့ကျွန်တော်တော့အများတန်းယုံကြည်နဲ့လှုပ်ဆောင်နေတာဖြစ်ပါတယ်ကျွန်တော်ဒီစီစဉ်မှာပေါင်းရကျေးဇူးတင်ပါတယ်ဒီရေကိုလည်းကျွန်တော်ထောက်ရအပ်နေပါတယ်ထောက်ရလည်းပဲစဉ်းစားပါကြအောင်ကျွန်တော်ဆုတောင်းမြတ်တာပို့တာပေးပါတယ်အားလုံးကိုကျေးဇူးတင်ပါ
တယ်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြေဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ်
ခုတော့သတင်းချင်းချုပ်ကိုဦးကျော်စံသာကတင်ဆက်မှာပါရှင
်လူပေါင်းရာနှင်းချီတည်ဆုံရတဲ့မုန်တိုင်းတိုက်ခတ်ပြီးတဲ့နောက်မိုဇမ်ဘစ်နိုင်ငံမှာဝန်ရောင်းအထိမ်းမှတ်သူရဲ့ဘလူးနှစ်ရစတင်လိုက်ပါတယ် DI ဆိုင်ကလုန်းမုန်တိုင်းဟာတနအီကိုကီလိုမီတာ190သူရီမုတ်105မိုင်နှုန်းနဲ့မိုဇမ်ဘစ်ဒေသကိုတိုက်ခတ်ခဲ့ပြီးတဲ့နောက်ကုန်းတွင်းပိုင်းဇင်ဘာဝေနဲ့မာလာဝီနိုင်ငံတို့ကိုစတိုက်တိုက်ခတ်သွားတာဖြစ်ပါတယ်။ဒီနေ့အထိသေဆုံးသူစုစုပေါင်း300ကျော်အထိပြန်ခဲ့ပြီးဖြစ်ပါတယ်။ဆီးရီးယားနိုင်ငံအရှေ့မြောက်ပိုင်းက IS လက်ကျန်ခြေကုပ်ယူထားတဲ့ Bengust White IS တိုက်ခိုက်ရေးသမားတွေမြေမြုပ်မိုင်းတွေထောင်ချောက်ဆင်ထားတဲ့ဖောက်ခွဲရေးပြည်တွေကိုအမေရိကန်ကြောထောက်နောက်ခံပြူတပ်ဖွဲ့တွေကစတင်ရှာဖွေနေကြပါပြီ။ IS တွေရဲ့နောက်ဆုံးခြေကုပ်စခန်းကိုအင်္ဂါနေ့ကဝင်ရောက်ဆင်ပိုက်ခဲ့ပြီးတဲ့နောက်ဒဏ်ရာရနေတဲ့အဲ့တခါရဲ့ဒမရီပါဝင်လူပေါင်း1,500လောက်အထိလက်နက်ချခဲ့ရပြီဖြစ်ပါတယ်။အဲ့ဒီနေရာမှာ ISO တူထားတဲ့ကတုတ်ကျင်းတွေတူးမြောင်းနေရှိနေတဲ့အတွက်အန်ဒီအခြေအနေကတော့လက်ကင်းချင်းမရှိသေးပါဘူး။ဣဇရဲနိုင်ငံရွေးကောက်ပွဲနီကလန်နေချိန်မှာသမ္မတဒေါ်နယ်ထရမ့်ကဝန်ကြီးချုပ်နေတန်ယာဟုကိုတွစ်ဆုံမှာဖြစ်တဲ့အတွက်ကြောင့်ဒီကိစ္စမှာလာမယ့်ရွေးကောက်ပွဲအတွက်နေတန်ယာဟုကိုအင်အားစာအောင်လုပစ်လိုက်ရရောက်တယ်လို့သုံးသပ်သူတွေကပြောနေကြပါတယ်။ဒီကောက်ပွဲကျင်းပဖို့နှစ်ပတ်လိုမှာအစ္စရေးလက်ရှိဝန်ကြီးချုပ်ဘင်နမင်နေတန်ယာဟုဟာအမေရိကန်ပြည်ထောင်စုကိုရောက်ရှိလာမှာဖြစ်ပါတယ်ခင်ဗျာ
။ကျေးဇူးပါရှင်။ဥကျော်စန္ဒာကသတင်းချင်းချုပ်ကိုတင်ဆက်သွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုညံဝင်းအောင်ပါရှင်။အင်ဂျင်နီယာကတော့ Darryl Smith ပါ။ကြာသပတေးနေ့နေ့ကင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတော်လွားကတော့ရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ရှင်လန်းချမ်းမြေကြပါစေ။ကျမအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.